Welcome to the Voice of America in Burmese.
မနက်ခင်းမှာတော်ရရှိများရှင်အမေရိကန်ပြည်တော်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရဲ့2022ခုနှစ်အောက်တိုဘာလ25ရက်နေ့တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ2540 50တိကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။တော်ရရှိများရှင်လန်းချက်မြေချပါစေရှင်ကျွန်မသင်ကြီးထိုက်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုစုံမိုးကြောင့်နဲ့အတူပြောပြပေးမှာပါ88ကျောင်းသားခေါင်းဆောင်ကိုချင်းမီဟာစနေနေ့ညပိုင်းကအဖမ်းခံခဲ့ရပါတယ်အာနာသိန်းစစ်ကောင်စီကသူတို့ဟာအာဆီယံနဲ့တတ်နိုင်တဲ့မြေပူးပေါင်းဆောင်ရွက်ပါမယ်လို့ကြေညာလိုက်ပါတယ်ပိုလီယိုရောဂါဟာကမ္ဘာမှာပါကစ္စတန်နဲ့အာဖဂနစ္စတန်နှစ်နိုင်ငံမှာပဲကျန်မာတော့တယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိရင်ထိုင
်ကောင်းပါပြီရှင်စစ်ကောင်စီကဖမ်းသွားတဲ့88မျိုးဆက်ခေါင်းဆောင်ကိုချင်းမီရဲ့အခြေအနေနောက်ဆုံးရသတင်းကိုအရင်ဆုံးတင်ပြပေးမှာဖြစ်ပါတယ
်။ဟုတ်တယ်ကားတော့ဟုတ်တယ်ကော။ပထမတော့ဦးခေါင်းခွဲရမယ်သားတယ်နောက်တော့မခွဲဖြစ်ဘူးပေါ့နော
်။ဇနီးဖြစ်သူက VOA ကိုပြောသွားတာပါရှင်။မကြခင်မှာအပြည့်စုံနားဆင်ချင်ရအောင်ပါ။မြန်မာစစ်ကောင်ဆောင်ကိုအစည်းအဝေးမဖိတ်တဲ့အာဆီယံရဲ့ဆုံးဖြတ်ချက်မြန်မာရေးဆွေးနွေးကံအပတ်စဉ်ကဏ္ဍတဲ့ပြည်သွင်းနိုင်ရဲ့မြန်မာနိုင်ငံတွင်းကသတင်းမီဒီယာအခြေအနေမြန်မာပြည်ကပေးစာနဲ့သတင်းတွေတဲ့ကတုတ်တဆတဲ့သတင်းပတ်ဆင်ကဏ္ဍတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။အခုရည်စုံတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုစုံမှုကျော်တို့ကြီးညာပေးကြပါအောင်ရှင
်။88ကျောင်းသားမျိုးဆက်ခေါင်းဆောင်တူဖြစ်တဲ့ကိုချင်းမီခေါ်ကိုကျော်မင်းယူဟာရန်ကုန်တိုင်းဒဂုံမြို့တင်မြောက်ပိုင်းကနေတိန်မှာအောက်တိုဘာ23ရက်ညပိုင်းကစစ်ကောင်စီလုံခြုံရေးတပ်တွေအင်အားသုံးဖမ်းဆီးတာကိုခံခဲ့ရပြီးဖမ်းဆီးစဉ်ကရခဲ့တဲ့ဒဏ်ရာတွေကြောင့်ဆေးရုံတင်ခဲ့ရပါတယ်။ဖမ်းဆီးခံရတဲ့ဒဏ်ရာတွေကြောင့်ဆေးရုံတင်ခဲ့ရကြောင်းကိုချင်းမီရဲ့ဇနီးဖြစ်သူ88ငင်းချင်းရင်နဲ့ပွင့်တဲ့လူအဖွဲ့စည်းခေါင်းဆောင်တူဖြစ်တဲ့မနီလာတိန်က VOA ကိုအတည်ပြုပြောဆိုပါတယ်။မကြသေးခင်ကဆက်သွယ်မေးမြန်းရမှာတော့သတိပြန်ရနေပြီလို့သိရပါတယ်။ဒါပေမဲ့စစ်ကောင်စီလုံခြုံရေးတပ်တွေဖမ်းဆီးခံရသူတွေကိုညှက်မှတ်နှိပ်စက်မှုတွေရှိနေတယ်ဆိုတဲ့သတင်းတွေကြောင့်စိုးရင်စိတ်ပူကြောင်းလည်းပြောပါတယ်။သူဟာကျောင်းသားလှုပ်ရှားမှုမှာဥဆောင်ပါဝင်သူတဦးဖြစ်ပြီးတော့ကိုချင်မီရဲ့အချိန်ကစပြီးမြန်မာဒီမိုကရေစီရေးလှုပ်ရှားမှုမှာထဲထဲဝင်ဝင်ဆောင်ရွက်ခဲ့တဲ့အတွက်နှစ်ရှည်ထောင်ဒဏ်ကျခံရသူဖြစ်ပါတယ်။နိုင်ငံရေးကျင်းသားဟောင်းကိုချင်မီဟာ88ငင်းချင်းရင်နဲ့ပွင့်တဲ့လူအဖွဲ့စည်းမှာမျိုး88မျိုးဆက်ခေါင်းဆောင်တဦးဖြစ်တဲ့ကိုမင်းကိုနိုင်တဲ့အတူဒီကနေ့ထိဥဆောင်နေသူတဦးဖြစ်ပြီးတော့2021 February 7အာနာသိမ့်ခဲ့တဲ့နောက်ပိုင်းဆီယနာသိမ့်ဆန့်ကျင်လှုပ်ရှားမှုတွေမှာပါဝင်ခဲ့တဲ့အတွက်စစ်ကောင်စီကနေသူ့ကိုပုံမှန်905ခောက်ခွေးနဲ့ဆွဲဆိုဝရမ်းထုတ်ထားပါတယ်။သူဖမ်းခံရတာနဲ့ပတ်သက်လို့စစ်ကောင်စီပြန်ကြားရေးကို VOA ကဆက်သွယ်မေးမြန်းထားပေမဲ့အခုထိတော့တစုံတရာမတုံ့ပြန်သေးပါဘူး
။မြန်မာအာနာသိမ့်စစ်ကောင်စီအနေနဲ့အာဆီယံကထပ်မံထားတဲ့မြန်မာနိုင်ငံသဘောတူညီချက်5ချက်ကိုတတ်နိုင်သမျှပူးပေါင်းဆောင်ရွက်ပါမယ်လို့ကြေညာပြောကြားလိုက်ပါတယ်။ငင်းချမ်းစွာအတူတကွာရှင်တွဲနေထိုင်ရေးမူနဲ့အတူပြီးခဲ့တဲ့ဧပြီလကလေးကအားလုံးသဘောတူထားတဲ့ဆုံးဖြတ်ချက်ဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာသဘောတူညီချက်900ကိုပူးပေါင်းဆောင်ရွက်မှုတွေလုပ်သွားမယ်လို့မြန်မာစစ်ကောင်စီသတင်းမီဒီယာတွေကတင်ပြကြခဲ့ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့တုန်းကတော့မြန်မာနိုင်ငံကိုထိပ်သီးအစည်းအဝေးတက်ရောက်ခွင့်မပေးတဲ့အာဆီယံရဲ့ဆုံးဖြတ်ချက်ဟာအားလုံးသဘောတူဆုံးဖြတ်ချက်ချရင်းနဲ့အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်ရောက်မဆက်ဖက်ရေးဆိုတဲ့အာဆီယံရဲ့ဗရင်ညင်ပါအချက်တွေနဲ့ကိုက်ညီမှုမရှိဘူးလို့တုံ့ပြန်ပြောဆိုခဲ့ပါတယ်။အခုလို့တုံ့ပြန်ခဲ့တဲ့ဘောထိုင်းနိုင်ငံသားရေးဝန်ကြီးကမှတ်ချက်ထိုင်းနိုင်ငံသားရေးဝန်ကြီးဌာနကမှတ်ချက်ပေးဖို့ညင်းဆိုခဲ့ပေမဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဌာနကတော့မြန်မာနိုင်ငံအတွက်ဘယ်သူကစားပြုတက်ရောက်မရမယ်ဆိုတဲ့ဆုံးဖြတ်ချက်ဟာအာဆီယံအဖွဲ့ဝင်အားလုံးအတွက် Common Guide ဘုံလမ်းကြုံချက်တရားဖြစ်ပါတယ်လို့ပြောဆိုခဲ့ပါတယ်။ဒီကရအော်တိုဘာလ15ရက်နေ့တုန်းကမြန်မာနိုင်ငံကိုစားတရားခွင့်ကိုအာဏာသိမ်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုတရားခွင့်မပေးဘဲနိုင်ငံရေးအရာဂျာနေပုဂ္ဂိုလ်တဦးဦးကိုသာတရားခွင့်ပြုမယ်လို့ဆုံးဖြတ်ခဲ့ပါတယ်
။နိုဗ ెంబ ာ1ရက်နေ့ဂလတ်စကိုမြို့မှာကျင်းပမယ်ဥရူယာဒီပြောင်းနေမှုဆိုင်ရာ COP26 ညီလာခံကိုကမ္ဘာခေါင်းဆောင်တွေတက်ရောက်ဖို့အတွက်ပြင်နေချိန်မှာပဲမြန်မာအပါအဝင်2021ခုနှစ်အတွက်ကမ္ဘာဥတုရာသီဖောက်ပြန်မှုအန္တရာယ်ရှိတဲ့နိုင်ငံများဆင်းမှာပါနေတဲ့နိုင်ငံတွေမှာရာသီဥတုဆိုးဝါးမှုနဲ့အတူနောက်ဆက်တွဲဒဏ်တွေကိုပါခံနေရပါတယ်။ German Watch သုတေသနဌာနရဲ့2021ခုနှစ်အတွက်ကမ္ဘာရာသီဥတုဖောက်ပြန်မှုအန္တရာယ်အညွှန်းကိမ့်မှာမြန်မာနဲ့ပျော်တိုရီကိုနှစ်နိုင်ငံဟာ 2000 ကနေပြီးတော့2019အထိနှစ်ပေါင်း20လောက်အတွင်းပြင်းထန်တဲ့ရာသီဥတုဒဏ်ကိုအဆိုးအဝါဆုံးခံခဲ့ရပြီးတခြားဆူဆူဝါခံရတဲ့နိုင်ငံတွေကတော့ Haiti, Philippines, Mozambique, Bahama, Bangladesh, Pakistan, Thailand နဲ့နီပေါ်နိုင်ငံတွေပါဝင်တဲ့ဆယ်နိုင်ငံဖြစ်တယ်လို့ဖော်ပြပါတယ်။ဒဏ်ခံရတဲ့ထိပ်တန်းဆယ်နိုင်ငံထဲမှာအပူပိုင်းဆိုင်ကလုန်းတန်ခံရတဲ့နိုင်ငံက6နိုင်ငံရှိတယ်လို့ပြောပါတယ်။နောက်ဆုံးသုတေသနဆန်းစစ်ချက်တွေအရကမ္ဘာအပူချိန်1ဒီဂရီတိုးလာတိုင်းပြင်းထန်တဲ့အပူပိုင်းဆိုင်ကလုန်းမုန်တိုင်းတန်တက်ခတ်တဲ့အချိန်ကြီးတိုးလာတယ်လို့ German Watch အဖွဲ့ကပြောပါတယ်။မနေ့က2020ဆန်းချိန်တင်ပူပြင်းတဲ့3နှစ်ထဲမှာပါဝင်နေပြီးကမ္ဘာမိုးလေဝသအဖွဲ့ရဲ့မှတ်တမ်းတွေအရကမ္ဘာဖြန့်မြတ်အပူချိန်ဟာဆက်မှုခေတ်မတိုင်ခင်ခတဲ့အပူချိန် 1.2 ဒီဂရီဆယ်စီယပ်ပိုများနေတယ်လို့ဆိုပါတယ
်။တရုတ်ပြည်ဟာမြန်မာနိုင်ငံအပါအဝင်အိန္ဒိယနိုင်ငံနေနဲ့ထိစပ်နေတဲ့သူ့ရဲ့နယ်နိမိတ်လုံခြုံရေးကိုတိုးမြှင့်ဖို့အတွက်ဥပဒေတရက်ကိုစနေနေ့တုန်းကပြဋ္ဌာန်းလိုက်ပါတယ်။အိန္ဒိယနယ်စပ်နဲ့နယ်နိမိတ်အငင်းပွားမှုအာဖဂန်နယ်စပ်မှာတာလီဘန်ရဲ့အာဏာပြန်ရလာပြီးနောက်ရွှေ့ပြောင်းနေထိုင်သူတွေအများအပြားဝင်ရောက်လာနိုင်တဲ့အခြေအနေတွေဒါအပြင်မြန်မာနဲ့ဗီယက်နမ်နိုင်ငံတွေကနေတရားမဝင်ဝင်ရောက်မှုတွေကြောင့်ကိုဗစ်ရောဂါကူးစက်ပြန့်ပွားနိုင်တဲ့အခြေအနေတွေစတဲ့အခြေအနေတွေကိုကာကွယ်ဖို့အတွက်နယ်စပ်လုံခြုံရေးကိုတိုးမြင့်ပြဋ္ဌာန်းလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ယူနန်ပြည်နယ်နဲ့ဗီယက်နမ်နိုင်ငံနေနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဂွမ်ရှိပြည်နယ်အတွင်းကတရားမဝင်ဝင်ရောက်လာသူတွေထံကနေကိုဗစ်တွေပြန်လည်ကူးစက်မှုတွေရှိနေတယ်လို့ဆိုပါတယ်။ဒါအပြင်အာဖဂန်နိုင်ငံမှာတာလီဘန်တွေအာဏာပြန်လည်ရရှိပြီးတဲ့နောက်ဒုက္ခသည်တွေအများအပြားဝင်ရောက်လာတာဒါမှမဟုတ်တရုတ်ပြည်ကဝီဂါမွတ်စလင်တွေနဲ့ချိတ်ဆက်ဖို့အတွက်အာဖဂန်ဘက်ကနေအစ္စလာမစ်အစွန်းရောက်တွေဝင်ရောက်လာမှာကိုလည်းတရုတ်ဘက်ကစိုးရိမ်နေပါတယ်။တရုတ်ပြည်ရဲ့အထုတ်ချာအာဏာနဲ့နယ်နိမိတ်တွေကိုထိရောက်စွာကာကွယ်သွားမယ်လို့အဲ့ဒီဥပဒေအစ်စ်မှာဖော်ပြထားပါတယ်။အဲ့ဒီဥပဒေဟာမြန်မာနိုင်ငံအပါအဝင်နယ်စပ်ပြဿနာဖြစ်နေတဲ့အိန္ဒိယဒါအပြင်အင်အာဂျီနိုင်ငံဖြစ်တဲ့ရုရှားဒါအပြင်မြောက်ကိုရီးယားအပါအဝင်နိုင်ငံပေါင်း14နိုင်ငံနဲ့ထိစပ်နေတဲ့ကုန်းနှင်းနယ်နိမိတ်တွေကိုဘယ်လိုကာကွယ်မလဲဆိုတာအသေးစိတ်ဖော်ပြထားပါတယ်။
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 MHz လိုင်းဒိုမီတာ40 kHz 9.13 MHz လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1905တို့ကနေထုတ်လည်ပေးနေပါရဲ့ရှင
် View American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ထိုင်းနိုင်ငံတဲက UN မြေကျောင်းမှာတည်ဆောက်မဲ့အငင်းပွားဝယ်ရေလွှဲစီမံကိန်းကိုထိုင်းဆွေရကနှစ်ကြိမ်တန်တန်ပယ်ချခဲ့ပေမဲ့တရုတ်ကုမ္ပဏီတစ်ခုကနေတာဝန်ယူတည်ဆောက်ဖို့အတွက်ကမ်းလှမ်းခဲ့တဲ့နောက်မှာစက်တင်ဘာလထဲမှာပဲထိုင်းတဘာဝဝန်ကျင်ဆိုင်ရာဘုတ်ဖွဲ့ကဒီစီမံကိန်းအတွက် EIA ခေါ်တဘာဝဝန်ကျင်ပေါ်သက်ရောက်မှုအလားအလာတင်ပြချက်ကိုလက်ခံအတည်ပြုပေးလိုက်ပါပြီ။အခုလိုဒီမြေကျောင်းမှာရေလွှဲစီတည်ဆောက်ခွင့်ထိုင်းဘက်ကခွင့်ပြုလိုက်တာဟာတရုတ်ရဲ့ဂဗလန်စီမံကိန်းအတွက်အကျိုးရှိစေမယ်လို့အကြေခတ်တွေကသုံးသပ်ပါတယ်။ထိုင်းရဲ့ဩဇာကြီးမားတဲ့ဒုတိယဝန်ကြီးချုပ်ပရဝတ်ဘုံစွမ်းဦးဆောင်တဲ့တဘာဝဝန်ကျင်ဆိုင်ရာဘုတ်ဖွဲ့ကဒီ EIA သုံးသပ်ချက်ကိုနှစ်ကြိမ်တိုင်တိုင်ပယ်ချခဲ့တာဖြစ်ပြီးနောက်ဆုံးပယ်ချတာက2019ဒီဇင်ဘာမှာဖြစ်ပါတယ်။အခုတော့တရုတ်အစိုးရပိုင်းကုမ္ပဏီတစ်ခုဖြစ်တဲ့ Norinco International ကဒီရေလွှဲစီတည်ဆောက်ရေးအတွက်ခန့်မှန်းကုန်ကျစရိတ်ဒေါ်လာ1.1ဘီလီယံအစားထက်ဝက်လောက်နဲ့တည်ဆောက်ပေးမယ်အပြင်ဒီစရိတ်ကိုပါကြခံမှာဖြစ်ပြီးခမန်းစီမံကိန်းကာလ9နှစ်အစား6နှစ်နဲ့ပြီးတိဆောက်ပေးမယ်လို့ကမ်းလှမ်းခဲ့တာဖြစ်ပါတယ်။ဒီရေလွှဲစီတိဆောက်ရေးနဲ့ပတ်သက်ပြီး VOA ရဲ့မေးမြန်းချက်ကိုတော့ဆင်မြောင်းဌာနကရောထိုင်းဆိုအဘက်ကပါတုံ့ပြန်ဖြေကြတာမရှိသလိုတရုတ်ကုမ္ပဏီဘက်ကလည်းမှတ်ချက်တစုံတရာမပေးပါဘူး
။လိဗျာအပါအဝင်အခြားလုံခြုံမှုရှိတဲ့နိုင်ငံတွေကနေထွက်ပြေးလာတဲ့ဒုက္ခသည်တွေကိုလက်မခံဘဲပြန်လွတ်နေတာကိုရပ်တန့်ဖို့ပုတ်ရဟမင်းကြီးဖရန်စစ်ကတင်းငုံတွေနေမှာတိုက်တွန်းလိုက်ပါတယ်။မြေထဲပင်လယ်ပြင်အတွင်းအသက်တွေကိုကယ်တင်နိုင်ဖို့နဲ့ဒုက္ခသည်တွေစီးနင်းလိုက်ပါလာတဲ့သင်္ဘောတွေကိုပြန်မလွတ်ဘဲစိတ်ကန်းတွေမှာစိုက်ကပ်ခွင့်ပေးဖို့ပြောဆိုလိုက်ပါတယ်။ကူညီဆောင်ရှောက်မှုတွေလိုအပ်နေတဲ့ထောင်ပေါင်းများစွာသောဒုက္ခသည်တွေရဲ့ငိုကြွေးတံတွေကိုသူကြားနေရတဲ့အကြောင်းဒီဒုက္ခသည်တွေအတွက်သူအထူးပဲဝမ်းနည်းမိတဲ့အကြောင်းကိုလည်းပြောဆိုခဲ့ပါတယ်။ဒါအပြင်မြေထဲပင်လယ်ကွေ့အတွင်းဒုက္ခသည်တွေဝင်ရောက်လာမှုကိုကင်တွယ်စီမံနိုင်မဲ့ခိုင်မာတဲ့နီလန်းတွေကိုလည်းနိုင်ငံအရကအတိုင်းအဝိုင်းအနေနဲ့စူးစမ်းရှာဖွေကြဖို့တိုက်တွန်းခဲ့ပါတယ
်။ကမ္ဘာပိုလီယိုအကျောတဲ့ရောဂါနဲ့ World Polio Day ဖြစ်တဲ့သတ်မှတ်ထားတဲ့အောက်တိုဘာလ24ရက်တနင်္ဂနွေနေ့ကပိုလီယိုရောဂါဖြစ်ပွားမှုရှိနေစေနိုင်ငံနှစ်နိုင်ငံအဖြစ်ကျန်းနေတဲ့ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံတို့က တို့နိုင်ငံတွေမှာဒီယောဂကင်းစင်သွားဖို့မျှော်လင့်ရင်အထိတ်မှတ်နေကိုကျင်းပခဲ့ကြပါတယ်။ဒီနှစ်နိုင်ငံမှာဒီနှစ်အတွက်ဒီယောဂဖြစ်ပွားသူ2ဦးစီသာရှိခဲ့ပေမဲ့2020တုန်းကတော့အာဖဂန်နစ္စတန်မှာဒီယောဂဖြစ်ပွားသူ53ဦးနဲ့ပါကစ္စတန်မှာ81ဦးရှိပါတယ်။ဒီနှစ်မှာတော့ကမ္ဘာမှာပိုလီယိုယောဂဖြစ်ပွားသူအ ਨੇ ဆုံးဖြစ်နေမှတ်တမ်းတင်နိုင်ခဲ့တယ်လို့ WHO ကပြောပါတယ်။ကမ္ဘာတော်ကိုဗစ် -19 ကာယယောဂဒဏ်ကြောင့်ပါကစ္စတန်ဟာလွန်ခဲ့တဲ့နှစ်နှစ်ကျော်ကာလအတွင်းပိုလီယိုကာကွယ်ဆေးထုတ်လုပ်ငန်းမှာစိန်ခေါ်မှုတွေနဲ့ရင်ဆိုင်ရတာဖြစ်ပါတယ်။အခုကာလဟာပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေအတွက်ပိုလီယိုကူးစက်မှုမြင့်မားတဲ့ကာလဖြစ်နေတဲ့အတွက်ဒီကာကွယ်ဆေးထုတ်လုပ်ငန်းကိုဦးစားပေးလှုပ်ဆောင်နေတယ်လို့ကုလသမဂ္ဂရဲ့ပိုလီယိုကင်းစင်ရေးအစီအစဉ်နဲ့လက်တွဲဆောင်ရွက်နေတဲ့ Royal International အဖွဲ့ကပြောပါတယ်။ပါကစ္စတန်မှာ COVID-19 ကူးစက်မှုကိုဟန်တားဖို့အသွင်အလာတွေကန့်သတ်မှုလုပ်ခဲ့တာနိုင်ငံတွင်းပိုလီယိုရောဂါဖြစ်ပွားနှုန်းကျဆင်းစေဖို့အတွက်အဓိကအကြောင်းရင်းတစ်ခုဖြစ်တယ်လို့လည်းပြောပါတယ်။
ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကကြော်တော်နောက်ခံပေးထားတဲ့ဆင်းရဲတဲ့နိုင်ငံတွေကိုကိုဗစ်ကာကွယ်ဆေးရဖို့လှုပ်ဆောင်တဲ့ COVAX အစီအစဉ်ဟာအောင်မြင်မှုမရရှိဘဲအကြီးအကျယ်ကျရှုံးနေတယ်လို့ Financial Times သတင်းစာကြီးကဝေဖန်လိုက်ပါတယ်။ချမ်းသာတဲ့နိုင်ငံတွေကဆင်းရဲတဲ့နိုင်ငံတွေထက်ကိုဗစ်ကာကွယ်ဆေးရရှိမှုဟာ16ဆပိုများတယ်လို့သတင်းစာကြီးကဖော်ပြထားပါတယ်။ဆင်းရဲတဲ့နိုင်ငံတွေမှာတန်ပေါင်းများစွာသောပြည်သူတွေကိုကိုဗစ်ကာကွယ်ဆေးပထမတစ်လုံးတောင်မထိုးရသေးတဲ့အချိန်မှာချမ်းသာတဲ့နိုင်ငံတွေမှာကာကွယ်ဆေးတတိယတစ်လုံးဖြစ်တဲ့အားဖြစ်ကာကွယ်ဆေးကိုထိုးနေကြပြီလို့ဆိုပါတယ်။2020ခုနှစ်ကုန်မှာထိုင်းနိုင်ငံတိုင်းပြည်လူဦးရေ40ရာခိုင်နှုန်းကိုကိုဗစ်ကာကွယ်ဆေးအပြီးထိုးနိုင်ရေးဆိုတဲ့ရည်မှန်းချက်ကိုနိုင်ငံပေါင်း82နိုင်ငံနိုင်ငံအနေနဲ့ပြည်မီမှာမဟုတ်ဘူးလို့တောက်ကြနေတော့ WHO ရဲ့အကြီးအကဲကပြောဆိုခဲ့ပါတယ်။ John Hopkins သုတေသနဌာနရဲ့ထုတ်ပြန်ချက်အရကမ္ဘာပေါ်မှာကိုဗစ်ဖြစ်ပွားသူ243သန်းကျော်ရှိခဲ့ပြီးသေဆုံးသူ5သန်းလောက်ရှိပါတယ်။ဒါ့အပြင်ကာကွယ်ဆေး 6.8 ဘီလီယံကိုထုတ်ထားပြီးဖြစ်ကြောင်းလည်းသုတေသနဖွဲ့ကဖော်ပြထားပါတယ်ခင်ဗျာ။
ထိတ်တန့်ရောက်တဲ့တွင်ဒီကိုဒေါခင်မျိုးသက်နဲ့ကိုစောမိုးကျော်တို့ပြောပြပေးခဲ့တာပါရှင်။အခုတော့ဆက်သွယ်မေးမြန်းထားတဲ့သတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပေးပါမယ်။88မျိုးဆက်ခေါင်းဆောင်ကိုချင်းမီကိုစစ်ကောင်စီကအောက်တိုဘာလ23ရက်နေ့ညပိုင်းမှာအင်အားသုံးဖမ်းဆီးခဲ့ပြီးအခုတော့သူ့ကိုဆေးရုံတင်ထားရတယ်လို့ဇနီးဖြစ်သူက VOA ကိုပြောပါတယ်။ကိုစောမိုးကျော်ပြောပြပေးပါမယ်ရှင
်။88မျိုးဆက်ခေါင်းဆောင်2ဦးလည်းဖြစ်ပွင့်လင်းလူအဖွဲ့အစည်းအဖွဲ့ရဲ့ခေါင်းဆောင်2ဦးလည်းဖြစ်တဲ့ကိုချင်းမီကို23ရက်နေ့ညပိုင်းကရန်ကုန်မြောက်တကုံဘက်မှာအာနာသိန်းစစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့တွေကအိမ်တကားတွေကိုချုပ်ဖြတ်ပြီးတော့အင်အားသုံးဝင်ရောက်ဖမ်းဆီးသွားခဲ့ပါတယ်။ဒီလိုဖမ်းဆီးခဲ့တဲ့အကြောင်းနဲ့ပတ်သက်ပြီး VOA ရဲ့24ရက်နေ့ညပိုင်းသတင်းမှာလည်းထုတ်လွှင့်ခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့ဒီဖမ်းဆီးခံရမှုနဲ့ပတ်သက်ပြီးလူမှုကွန်ရက်စာမျက်နှာတွေမှာပါအမျိုးမျိုးပြောဆိုနေမှုတွေရှိပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးကိုချင်းမီရဲ့ဇနီးဖြစ်သူ88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းရဲ့ခေါင်းဆောင်2ဦးဖြစ်တဲ့မတ်နီလာသိန်းကိုမေးကြည့်ခဲ့ပါတယ်။ဖမ်းဆီးခံရစဉ်ဒဏ်ရာရခဲ့တဲ့အတွက်ဆေးရုံတင်ထားရတယ်ဆိုတာမှန်ကန်ကြောင်းမတ်နီလာသိန်းကအတည်ပြုပြောဆိုခဲ့ပါတယ်
။ဆေးရုံတင်ထားတာဟုတ်တယ်ကော။ပထမတော့ဦးခေါင်းခွဲရမယ်ထားတယ်နောက်တော့မခွဲဖြစ်ဘူးပေါ့နော
်။အော်နောက်တစ်ခုကတော့လေဒီ Facebook စာမျက်နှာတွေ Messenger တွေမှာရေးနေတာတွေလည်းတွေ့ရပါတယ်။သူဒဏ်ရာရတာဟာလာရောက်ဖမ်းဆီးစဉ်လွတ်မြောက်ဖို့ကြိုးစားရင်းမတော်တဆဥကောင်းဒဏ်ရာရတယ်လို့ပြောတာတွေရှိပါတယ်။တချို့ကလည်းပြစ်ခတ်မှုကြောင့်ပဲလားဆိုတာမျိုးစိုးရိမ်ကြပါတယ်။အဲ့ဒီတော့ဘယ်လိုကောင်းမှဥကောင်းဒဏ်ရာရသွားတယ်လို့သိထားပါလဲခင်ဗျ။
အခြေအနေတွေကတော့အမျိုးမျိုးတော့ပြောနေတာပေါ့နော်။ဘာလို့ဆိုတော့သူတို့ကအဲအလုံးရင်းနဲ့ဝင်တဲ့အခါမှာဘယ်လိုအခြေအနေမျိုးထောက်ဘလို့ဒဏ်ရာရသွားလဲဆိုတာကိုကျမလည်းမသိဘူ
း။ဟုတ်ကဲ့ဒဏ်ရာရပြီးတော့ဆေးရုံတင်ထားရတယ်။ဥကောင်းခွဲဆေးရတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်။အခုနောက်ဆုံးသူ့ရဲ့အခြေအနေဘယ်လိုရှိပါလဲခင်ဗျာ
။ဟိုကျားလာဒဏ်ရာရသွားတယ်။အဲဒဏ်ရာရသွားရင်နောက်ဆက်တွဲမှာဆေးရုံရောက်တယ်။ဆေးရုံရောက်တယ်ဆိုတာကြားတယ်။အဲပြီးတော့ဥကောင်းခွဲရမယ်ဆိုတဲ့ဟာကြားတယ်။အဲပထမတော့ဟိုဥကောင်းခွဲရမယ်ကြားတယ်။နောက်တော့မခွဲဖြစ်ဘူးပေါ့နော်။အဲအခုသတိရတာကြားတယ်။အဲ့ဒါပဲကြားတယ်ရှင်ဟုတ်။
ဥကောင်းခွဲစိတ်ရတဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပေမဲ့ဥကောင်းကွန်ခွဲစိတ်ကုသရခြင်းမရှိဘဲနဲ့သတိပြန်ရနေပြီလို့သတင်းရရှိထားပါတယ်။ကိုချင်းမီကိုဖမ်းဆီးတာဟာမတရားဖမ်းဆီးတာပဲလို့မန်နီလာသိန်းကပြောပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးနှိပ်စက်မှုအလုံးဟာတရားမျှတမှုမရှိတဲ့လှုပ်ဆောင်မှုတွေပဲလို့မန်နီလာသိန်းကမြင်ပါတယ်။ဒီ
အာဏာသိမ်းတဲ့က ကနေဒီနေ့အထိကတော့သူတို့ရဲ့မတရားဖန်ဆင်းမှုဟိုမတရားမှုမှန်တယ်ညဟိုသူတို့တောက်ချောက်လွတ်ဆောင်နေရတယ်အခုလည်းသူတို့တွေကလွတ်ဆောင်မှုတွေကပိုပိုပြီးအခြေအနေတွေကဆိုးရွားလာတယ်သူတို့ဆိုးရွားလာတဲ့ဟာနဲ့အတူနိုင်ငံတကာပြရုံမှာလည်းသူတို့ရဲ့အခြေအနေကဒီနိုင်ငံတကာကဘာအတိမတ်မပြုမှုတွေသူတို့ရဲ့လုပ်ရည်တွေရှုံချမှုတွေတောက်ချောက်ဖြစ်ပေါ်နေရပေါ့နော်အလွတ်ဆောင်နေရတွေ့ရတယ်အဲ့တော့ဘူးဖြစ်ပြီးခရရတဲ့အပေါ်မှာလည်းဒါပါလို့ကအထူးထိပ်ပြောကြမလို့အောင်ရှင်းနေပါတယ်သူတို့ရဲ့မတရားဖြစ်မှုဖြစ
်မနီလာသိန်းပြောဆိုသွားတာပါခင်ဗျာကိုချင်းမီအဖမ်းခံရပြီးဒဏ်ရာရခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတရင်အချက်လက်နဲ့အတည်ပြုချက်တွေရယူနိုင်မှုအတွက်စစ်ကောင်စီပြန်ကြားရေးတာဝန်ရှိသူတွေကိုကျွန်တော်တို့ဆက်သွယ်ခဲ့ပေမဲ့မရရှိပါဘူးခင်ဗျာ88ကောင်းဆောင်တူဖြစ်တဲ့ကိုချင်းမီဟာ88ကာလမှာဘကတဗမာနိုင်ငံလုံးဆိုင်ရာចောင်းသားများတမကအဖွဲ့ချုပ်အဲ့ဒီနောက်လူပောင်တဲ့ဒီမိုကရက်တစ်ပါတီစတဲ့အဖွဲ့အစည်းတွေမှာခေါင်းဆောင်တယောက်အဖြစ်တာဝန်ယူခဲ့ပြီးတော့ထောင်တန်းနှိရှိတွေကြားခံခဲ့ရတဲ့ကောင်းဆောင်တူဖြစ်ပါတယ်အဲ့ဒီနောက်အချင်းတောင်တွေကနေပြန်လည်လွတ်မြောက်လာခဲ့ပြီးတော့ပွင်လင်းလူအဖွဲ့အစည်းဆိုတဲ့အဖွဲ့အစည်းတစ်ခုကိုထူထောင်ပြီးတော့ကိုမင်းကိုနိုင်အပါအဝင်အခြားခေါင်းဆောင်တွေနဲ့လက်တွဲပြီးမြန်မာပြည်ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်ဆက်လက်ကြိုးပမ်းဆောင်ရွက်နေသူတူဖြစ်ပါတယ
်။ကုဆုံမှုကြပါရှင်။မြန်မာရေးဆွေးနွေးခန်းကိုဆက်ပြီးတော့တင်ပြပေးပါမယ်။လာမယ့်အာဆီယံထိပ်သီးစည်းဝေးမှာမြန်မာစစ်ကောင်းဆောင်ကိုမဖိတ်ဖို့အာဆီယံကဆုံးဖြတ်လိုက်တဲ့နောက်အာဆီယံနဲ့မြန်မာကြားတန်တမာရေးတင်းမာမှုရှိလာသလိုအာဆီယံအတွက်လည်းဖိအားတွေအချက်အသေးတွေဂျုံနေရတယ်လို့မြန်မာရေးသုံးသက်သူဦးရဲထွန်းကပြောပါတယ်။ရှမ်းပြည်နယ်ကမြန်မာရေးသူတေတီဦးရဲထွန်းနဲ့ကိုသားညိုဦးဆက်သွယ်ဆွေးနွေးထားတာကိုဒီသတင်းပတ်မြန်မာရေးဆွေးနွေးခန်းအစီအစဉ်မှာတင်ဆက်လိုက်ပါတယ်ရှင
်ဒီအာဆီယံရဲ့ဒီလက်ရှိမြန်မာစစ်ကောင်စီနဲ့ကြားမှာတော်တော်လေးတင်းရမှာဖြစ်လာတယ်အထူးသဖြင့်အာဆီယံကလက်ရှိဒီစစ်ကောင်စီခြေခဲကိုထိပ်သီးစည်းဝေးကိုမဖိတ်ဘူးနောက်တစ်ဖက်မှာလည်းစစ်ကောင်စီဘက်ကနေပြီးတော့ဒီအာဆီယံနဲ့ပတ်သက်လို့ထုတ်ပြန်တာတွေရှိပါတယ်အဓိကတော့အာဆီယံကဒီဆုံးဖြတ်ချက်ဟာ brain ကိုချိုးဖောက်တယ်ဆိုတဲ့အချက်ပေါ့နော်အဲ့တော့ကျွန်တော်အရင်ဆုံးမိကျင်တာကမြန်မာနိုင်ငံဟာဟိုအာဆီယံအတွက်အခက်အခဲဖြစ်နေလားအာဆီယံကိုယ်တိုင်ကမြန်မာနိုင်ငံအတွက်အခက်အခဲဖြစ်နေလားဒီအခြေအနေတွေကိုဘယ်လိုသုံးသပ်မိလဲဗျအ
ခုလောလောဆယ်ကတော့မြန်မာနိုင်ငံကအာဆီယံအတွက်အခက်အခဲဖြစ်နေတယ်လို့ပြောရမှာပေါ့ဘာကြောင့်လဲဆိုတော့သူ့ကိုကျွန်တော်တို့ဒီဖိတ်မယ်ဆိုလို့ရှိရင်တခြားတစ်ဖက်မှာကအမေရိကန်တို့လိုဥရောပသမဂ္ဂလိုလိုသူနဲ့ဟိုဟာပေါ့အစည်းအဝေးဒီမှာဟိုအတူတူတက်ရမဲ့ဟိုအဖွဲ့နိုင်ငံတွေရှိတယ်လေအဲတချို့နိုင်ငံတွေကနာဆာကခေါင်းဆောင်ပါလို့ရှိရင်သူတို့မတက်ဘူးဆိုတာမျိုးဖိအားပေးတာမျိုးတွေရှိတယ်ရှိတော့အဲ့ဒီမှာသူတို့အနေနဲ့ကဆရာလဲယူဆုတ်လဲစူးဆိုတာမျိုးပေါ့အခုလိုမဖိတ်ဘူးမတက်ရဘူးလို့ဆုံးမြတ်လိုက်တဲ့အခါကျတော့လည်းဘယ်ရင်ချိုးပေါက်တယ်ဆိုတာမျိုးဖြစ်တော့သူတို့အတွက်ကတော့တတော်ကိုဒီဆုံးမြတ်ချက်ဟာခက်ချရတဲ့ဆုံးမြတ်ချက်လို့ကျွန်တော်တို့ပြောလို့ရပါတယ်ဗျ
မြန်မာစစ်ကောင်စီဘက်ကတော့လက်ရှိအာဆီယံဒီဆုံးဖြတ်ချက်ကိုသူတို့ကလက်မခံဘူးဒါဟာဘယ်ရင်ချိုးပေါက်တယ်ပြောတယ်ဒါပေမဲ့တစ်ဖက်မှာလည်းအာဆီယံနဲ့သူတို့ပူးပေါင်းဆောင်ရွက်သွားပါမယ်အထူးဖြစ်တော့အာဆီယံကဆုံးဖြတ်ထားတဲ့ဒီမြန်မာအရေးပေါ့နော်ဘုံသဘောတူညီချက်၅ရက်ကိုသူတက်နိုင်လောက်ပူပေါင်းဆောင်ရမယ်ဆိုပြီးတော့နိုင်ငံကြီးဌာနကထုတ်ပြန်တာမျိုးလည်းရှိပါတယ်အဲ့တော့အခုအနေထားကနှစ်ဖက်တင်းတင်းမာမာဘက်မှာအာဆီယံဘက်ကပဲလျှော့လာမလားမြန်မာနိုင်ငံကပဲလျှော့လာမလားဦးရဲထွန်းရဲ့မြင်ဘက်ကလျှော့မယ်လို့စဉ်းစားမိလဲဗျအ
ခုကတော့ဘက်ကမှလျှော့မယ်လို့ကျွန်တော်ကမထင်ဘူးဘာဖြစ်လို့လဲဆိုတော့အခုဒီနာဆာကထုတ်ပြန်ကြေညာချက်ထဲမှာအာဆီယံသုံးချက်အတူပါအပါပေါ့နော်မြန်မာနိုင်ငံမှာအပါအားလုံးသုံးချက်ထားတဲ့၅ချက်ကအာဒီသူတို့တနင်္လာနေ့ပူပေါင်း600မှာပါလို့တစ်ခါကပြောပေမဲ့အဲဒီအဲ NUG တို့ဒီ PDF တို့အဲဒီ CRPH တို့ဒီဖွဲ့စည်းတွေနဲ့ပတ်သက်လို့ရှိရင်ဆွေးနွေးတွေ့ဆုံဆွေးနွေးတာလုံးမမဟုတ်ဘူးဆိုတဲ့ဟာလဲသူကထပ်ပြီးတော့အဲဟိုပါဘော့အတည်ပြုကြေညာထားတာရှိတယ်အတကယ်ကြတော့ ASEAN ကလိုလားတာကအဲ့ဒီအဖွဲ့စည်းတွေ NLD သို့မဟုတ်တော့ဆန်းစုကြည်တို့ပေါ့လေအဲ့ဒီအဖွဲ့စည်းအဲ့ဒီဒီပုံကိုယ်တွေအဲ့ဒီ NLD ပါတီနဲ့ဆွေးနွေးစေချင်တာဆွေးနွေးစေချင်တာဆိုတဲ့အခါကျတော့အဲသူတို့ဒီဖြစ်စေချင်တဲ့ဟာကိုပူပေါင်းဆောင်ရွက်ပါမယ်ဒီဆုံးဖြတ်ချက်ကိုပူပေါင်းဆောင်ရွက်ပါမယ်ဆိုပေမဲ့ ဒီသုံးရချက်မှာချထားတဲ့ဟာကိုဟိုတစ်ဖက်နဲ့တစ်ဖက်နဲ့ကဟိုပါဒီကျွန်တော်တို့အဓိပ္ပာယ်ဖွင့်တာကလွဲနေတယ်လို့ထင်တယ်အဲ့တော့တို့ကတော့ဒီလက်နက်ကန်တိုင်းသားလက်နက်ကန်အဖွဲ့ကြီးတွေတို့နောက်နိုင်ငံရေးပါတီတို့ခြားနိုင်ငံရေးပါတီတို့နဲ့ဆွေးနွေးမယ်ဆိုတဲ့ဟာကိုပဲတို့အတည်ပြုထားတယ်အဲ့ထက်မှာ NLD ပါမပါတော့မပြောတတ်ဘူးပေါ့နော် NLD နဲ့တွဲဆုံဆွေးနွေးမယ်လို့ဆိုတာဆိုရင်လည်းဒေါန်ဆန်းစုကြည်တို့ပေါင်းဆောင်တွေကိုအခုလိုဥပဒေနဲ့ဥပဒေထိုးဖောက်တယ်ဆိုပြီးတော့ရေးယူထားတာကိုတို့လွတ်ပေးမလားအတရားဆွဲတာကိုရုပ်သိမ်းပေးမလားဒါလည်းမရှင်းနေမှုပေါ့နော်အဲတကယ်ကအဲ့ဒါတွေကိုအာဆီယံအဖွဲ့ကဆိုလိုတာဖြစ်ပါတယ
်ဒီမတန်ခင်မှာအာဆီယံတို့အစည်းအဝေးမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်တက်ပါတယ်တက်ပြီးတော့အာဆီယံသဘောတူညီချက်၅ချက်ဆိုပြီးချလိုက်တဲ့အထဲမှာအဲ့အစည်းအဝေးမှာသူကိုယ်တိုင်လည်းရှိပါတယ်အဲ့တော့အာဆီယံဘက်ကတချို့ပြောနေတာကဒါကဗြိညင်ကိစ္စမဟုတ်ဘူးအာဆီယံကချထားပြီးတဲ့ကိစ္စတွေသဘောတူထားတဲ့ကိစ္စတွေကိုမလိုက်နိုင်ဘူးမလုံနိုင်ဘူးဆိုတဲ့ကိစ္စဖြစ်တယ်ဆိုတဲ့ဟာမျိုးရှိပါတယ်ဒါပေမဲ့မြန်မာဘက်ကတုံ့ပြန်လာတော့ဒါတခြားနိုင်ငံတွေရဲ့ပြည်တွင်းရေးဆွတ်ဖက်တယ်နောက်တစ်ခုကဟို consensus ပေါ့နော်ဒစိတဝမ်းနဲ့ဆုံးဖြတ်ချက်မဟုတ်ဘဲနဲ့တချို့နိုင်ငံရဲ့ဆုံးဖြတ်ချက်တက်တက်နဲ့မဲယူပြီးလုပ်တယ်ဆိုတဲ့ကိစ္စတွေကဗြိညင်ချိုးဖောက်တယ်ဆိုပြီးတုံ့ပြန်လာမျိုးရှိပါတယ်ဟုတ်ရတော့အမြင်သိကြပါတယ်ဒါဟာတကယ်ပဲဗြိညင်ချိုးဖောက်တာဟုတ်မဟုတ်ပေါ့အ
ဲတကယ်ကတော့ဟိုဗြိညင်ချိုးဖောက်တယ်လို့ပြောနိုင်တာပေါ့ဆုံးဖြတ်ချက်အရေးကြီးတဲ့ဆုံးဖြတ်ချက်တရက်ကိုအလုံးသဘောတူမှချရမယ်ဆိုတော့ဗြိညင်ရှိထားတဲ့အခါကျတော့အခုသူတို့မဖိတ်ဘူးဆိုတော့ဆုံးဖြတ်ချက်ကအလုံးသဘောတူပြီးတော့ဖွဲ့ဝင်နိုင်ငံအလုံးသဘောတူပြီးတော့ချတာမဟုတ်ဘူးဖြစ်နေတယ်အဲမလိုက်နာဘူးဆိုတော့ကိစ္စမှာဆုံးဖြတ်ချက်တွေကိုမလိုက်နာဘူးဆိုရင်ဘလို့အရေးယူရမလဲဆိုတော့ဟာမပါတာကအဓိကပြဿနာဖြစ်နေတယ်အမှန်ကတော့အဲ့ဒီသုံးမြတ်ချက်တွေကိုချတဲ့အချိန်မှာတကယ်လို့ဒီသုံးမြတ်ချက်တွေကိုမလိုက်နာဘူးဆိုရင်အဲနောင်လာမဲ့အဆွေမျိုးတွေမှာအဲ့ဒီမလိုက်နာတဲ့ကာယကံရှင်နိုင်ငံကိုမဖိတ်ဘူးဆိုတဲ့ဟာမျိုးပါခဲ့လို့ရှိရင်တော့ဒါဗြိဉ္ဉ်ချိုးဖောက်ရမရောက်ဘူးပေါ့လေ
ဟုတ်ကဲ့သဘောတူညီချက်၅ချက်မှာအထူးကိုယ်စားထားရေးကိစ္စမှာတော်တော်လေးအာဆီယံဂျားထဲမှာတော်တော်လေးအခြေအနေဆွေးနွေးရတယ်လို့သိရပါတယ်မြန်မာနိုင်ငံဘက်ကလူလာတဲ့သူကထိုင်းနိုင်ငံဘက်ကလို့ကျွန်တော်တို့သိထားရပါတယ်ခင်ဗျာတကယ်တမ်းဘရူနိုင်းဘက်ကနေပြီးတော့ဘရူနိုင်းကလည်းအလှည့်ကျောက်ခထဖြစ်တဲ့ခါကျဘရူနိုင်းကိုယ်စားလှယ်အနေနဲ့ထားလိုက်ဘရူနိုင်းနိုင်ငံကကိုဒီအာဆီယံကိုယ်စားလှယ်အနေနဲ့ထားလိုက်တာ우အဲ့တော့မြန်မာနိုင်ငံဘက်ကဒီပူးပေါင်းဆောင်ရွက်သွားပါမယ်လို့ပြောနေပြီမြဲတကယ်တမ်းအလုပ်ဖြစ်ပါမလားဒီအာဆီယံကိုယ်စားလှယ်နဲ့မြန်မာနိုင်ငံကြားမှာဥရထုံးအမြင်ဘယ်လိုရှိပါလဲ
ဟုတ်ပါတယ်ခုနကိုသားညွန့်ဦးပြောသလိုပဲမြန်မာနိုင်ငံကသဘောတူတဲ့သဘောကျတဲ့ကိုယ်စားလှယ်ကိုတခြားနိုင်ငံတွေကသဘောမကျတဲ့လူသဘောမတူတဲ့နိုင်ငံတွေကလည်းရှိတဲ့အခါကျတော့သုံးမြတ်ချက်ကမချနိုင်ဘူးဖြစ်နေတယ်။အဲ့လိုသုံးမြတ်ချက်မချနိုင်ဘူးဖြစ်တဲ့အခါမှာဘရူနိုင်းနိုင်ငံကိုယ်စားလှယ်ကိုဂျားပေါ့နော်ဂျားဖြစ်တဲ့ဘရူနိုင်းနိုင်ငံကိုယ်စားလှယ်ကိုတင်သွင်းလိုက်တဲ့အခါမှာမြန်မာကအရင်ခိုင်းကဒီတာမဟောင်းကိုပဲသူတို့ကဆက်ပြီးတော့ထောက်ခံနေတာပေါ့အဲ့ဒီအချိန်မှာအဲဖီအားတစုံတရာရှိလာတဲ့အတွက်ကြောင့်မလို့သူကသဘောတူလိုက်ရတယ်လို့အဲကျွန်တော်တို့ကြားရတာပေါ့နော်အဲ့တော့ဆိုလိုချင်တာကမြန်မာကိုနိုင်ကသိပြီးတော့လိုလိုချင်ချင်ရှိလာတာတော့မဟုတ်ဘူးသို့တော့ဒီကိုယ်စလဲမလာနိုင်တဲ့ကိစ္စကတော့အဓိကအားဖြင့်မလာခင်မှာသူ့အနေနဲ့ဒီမြန်မာနိုင်ငံရဲ့ပြဿနာကိုဒီနိုင်ငံရေးအရညှိနှိုင်းဆွေးနွေးဖို့ဆိုတဲ့ကိစ္စကအရေးကြီးတဲ့ကိစ္စဖြစ်နေတဲ့အတွက်ကြောင့်မို့ကြိုတင်ပြီးတော့ဒီဒေါန်ဆန်းစုကြည်တို့ NLD ဒီကျွန်တော်တို့နိုင်ငံခေါင်းဆောင်တွေဦးသမရဦးဝင်းမြင့်တို့နဲ့တွေ့ဖို့ကိစ္စကိုလှမ်းပြီးတော့ဂရီတောင်းတဲ့အခါမှာတွေ့ခွင့်မရလို့အဲ့ဒါကအဓိကပြဿနာဖြစ်တာပေါ့နော်အဲ့တော့တကယ်မှလည်းသူလာလို့ရှိရင်ကျွန်တော်ထင်တယ်မြန်မာနိုင်ငံကနေပြီးတော့သူတို့သွားနေတဲ့အလန်းကြောင်းနေအခုဒီလိုအာဏာသိမ်းရတာဘာကြောင့်မှမဲတယ်မသမာမှုပြုလို့ပါစသဖြင့်ပြောနေကြဟာတွေကိုပဲပြန်နားထောင်ပြီးတော့ပြန်ရမယ့်အနေထားရှိပါတယ်ဒါမှမဟုတ်သူကလည်းအဲ့တော့မထူးတဲ့အဲဒီခီးကိုဒီမလာတာလို့ကျွန်တော်တော့သုံးသပ်ပါတယ်ဟုတ
်ကဲ့အ
ဲ့တော့ဆိုလိုချင်တာကတော့သိပြီးတော့ဒီအာဆီယံကလည်းပြီးတဲ့ပုံပြီးထိထိရရောက်လုပ်မနိုင်တဲ့ပုံမပေါ်ပါဘူ
းဥယျထွန်းပြောသွားတဲ့ထဲမှာလည်းပါပါတယ်အာဆီယံကဖိအားတွေကြုံနေတာပေါ့အထူးဖြစ်ဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့အာဆီယံကဖိအားတွေခံနေရတယ်ဆိုတဲ့အမြင်ရှိကြပါတယ်ခင်ဗျာအဲ့တော့ဒီနေရာမှာအမေရိကန်လို့ယူဆပုံရပါတယ်ဒါပေမဲ့အမေရိကန်ပြည်ထောင်စုကသူတို့ထုတ်ပြန်ထားတဲ့မြန်မာရေထုတ်ပြန်ချက်ထဲမှာအမေရိကန်နဲ့တရုတ်နိုင်ငံကြားမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ common ground ပေါ့နော်အခြေခံကြတဲ့သဘောတူညီချက်တခုတော့သူတို့မှာရှိထားပြီလို့အမေရိကန်နိုင်ငံကြီးဌာနကပြောခဲ့ပူတာရှိပါတယ်ခင်ဗျာအဲ့တော့အာဆီယံကိစ္စမှာအမေရိကန်အပြင်တရုတ်ကရောဖိအားပေးတယ်လို့ယူဆပါလား
ေဥကဒိုင်ရိုက်တော့မဟုတ်တော့ဘူးလို့ထင်တယ်ကျွန်တော်နောက်ဆုံးဒီလေလာကျွန်တော်တို့စောင့်ကြည့်လေလာရက်ဒီအရာကတော့ဆွန့်ကော့ရှန်လာသွားပြီးတော့သူတို့တော်တော်လေးမျောလင့်တာပေါ့အဓိကပေါ်ပေါ်တင်တင်တရားဝင်လှုပ်ရှားတာကတော့အာဆီယံပေါ့နော်အာဆီယံကလှုပ်ရှား तू ကနောက်ွယ်ရနေပြီးတော့အာဆီယံအဲ့ဒီရွေးချယ်ခံရတဲ့ကိုယ်စားလှယ်နဲ့လည်းတွေ့တယ်အဲအွန်လိုင်းကနေတွေ့တယ်နောက်သူ့ရဲ့သဘောထားတွေပြောတယ်နောက်တစ်ခါအဲသူတို့ပုံတိုင်းလည်းလာပြီးတဲ့အခါကျတော့ဆွေးနွေးတယ်ဆွေးနွေးတဲ့အခါကျအဓိကအားဖြင့်ခုနအာဆီယံကိုယ်စားလှယ်လိုပါပဲခေါင်းဆောင်စုကြည်နဲ့တွေ့ခွင့်တောင်းတဲ့အခါမှာပြင်းပြင်းထန်ထန်ဒီငင်းထန်ခံရတဲ့အခါတော်တော်လေးသူတို့အံ့ဩသွားပြီးတော့စိတ်ပြက်သွားပုံရတယ်အဲဒီလိုဖြစ်ပျက်မျိုးကအရင်ကျွန်တော်တို့မြန်မာပြည်ကွန်မြူနစ်ပါတီနဲ့ပြုတ်ပြီနဲ့ကြားမှာလေဒီလိုမျိုးဟိုအတွေ့အကြုံပြဿနာမျိုးတွေရှိခဲ့ဦးတယ်သူတို့မျောလင်းတကြီးနဲ့အကြံပေးတာတိုက်တွန်းတာကိုမလိုက်နာတဲ့အခါမှာသူတို့စိတ်ပြက်သွားတဲ့အခါမှာနှုတ်ဆက်သွားတာပေါ့နှုတ်ဆက်သွားပြီးတော့သူတို့ကတခြားနီးနဲ့ပဲတခြားဟွာပဲကိစ္စတွေပဲတိုးတိုးတိတ်တိတ်ဆောင်ရွက်တာပေါ့အခုလဲကျွန်တော်ထင်လဲသူကဒီမြန်မာခေါင်းဆောင်တွေကိုတော့ပြောလို့ဟိုဒီဒီစီယုံလို့မရတော့ဘူးဆိုတဲ့အခါမှာခုနအမေရိကန်နဲ့ပဲသူကနားလည်မှုယူလိုက်တာမျိုးပေါ့နော်နောက်အာဆီယံတို့ဘာတို့လုပ်တဲ့ကိစ္စတွေအာဆီယံကအခုလို့ဒီဒီခေါင်းဆောင်ကိုမဖိတ်ဘူးဆိုတဲ့ကိစ္စတွေမှာလဲနှုတ်ဆက်ချင်းအားဖြင့်သဘောတူလိုက်တာမျိုးပေါ့အဲအဲ့ဒီလိုတော့ဟိုရှိနိုင်တယ်အဓိကအားဖြင့်တော့သူတို့က NLD နဲ့အဲဒီနာဂကကိုဆွေးနွေးသေးတင်တာပေါ့
မြန်မာနိုင်ငံကအာဆီယံအဖွဲ့ဝင်နိုင်ငံလည်းဖြစ်တဲ့အခါကျတော့အာဆီယံကိုကုလပြုလို့အာဆီယံအခုသဘောတူညီချက်၅ချက်တိုင်းလုတ်ပါဆိုပြီးတော့ပြောဆိုလာကြကုလသမဂ္ဂအပါအဝင်ပေါ်ပြောဆိုလာကြတယ်အဲ့တော့အာဆီယံကတော်တော်လေးထက်ထက်ဝင်နေအခုမြန်မာရေးကိုကင်လာတဲ့သဘောတော့ရှိပါတယ်ခင်ဗျအဲ့တော့အာဆီယံကတကယ်မြန်မာရေးကိုညှိနှိုင်းနိုင်ပါမလားမြန်မာရေးကိုတကယ်တမ်းပြည်လည်အောင်လုတ်ပေးနိုင်ပါမလား
ခုမူလပင်ကိုပဋိညာရတော့ဘာမှမလုတ်နိုင်ဘူးပေါ့သူကတိုက်တွန်းတာတော့အဲကျွန်တော်တို့ဒီစီယုံနာတို့အလုံး consensus ဆိုတဲ့ညှိနှိုင်းနာတို့အဲ့ဒီလမ်းကြောင်းပဲရှိတာအဲ့တော့အဲ့လမ်းကြောင်းကနေခွဲထွက်ပြီးတော့အခုဟာကတော့သူ့ရဲ့ brain ငင်ကိုချိုးဖောက်ပြီးတဲ့အခါကျတော့ဖိအားပေးတဲ့လမ်းကြောင်းကိုသူတို့ရှောက်တာပေါ့ဒီလိုဒီလိုဖိအားပေးခြင်းကတော့အဲတစုံတရာအပြောင်းလဲဖြစ်လာနိုင်တယ်လို့မျှော်လင့်ရတာပေါ့လေ
လက်ရှိအဖြစ်စစ်ကောင်စီအနေနဲ့နိုင်ငံတကာမှာတန်တမာရေးအကြက်တဲရင်ဆိုင်နေရတယ်နိုင်ငံရေးအကြက်တဲရင်ဆိုင်နေရတယ်ဒီလိုအခြေအနေမျိုးမှာအာဆီယံဘက်ကအခုဖွင့်လာတဲ့ဘုံသဘောတူညီချက်၅ချက်ကသူ့အတွက်ထွက်ပေါက်ကောဖြစ်မလာနိုင်ဘူးလား
သူ့အတွက်ကတော့ဟိုဒီဟာကဟိုကျွန်တော်တို့ဟိုနိုင်ငံတစ်ခုလုံးရဲ့ရှေ့ဟိုဘာအနာဂတ်ကောင်းစားရေးဟိုဟာပေါ့ဥတည်ထားမယ်ဆိုရင်ဒါကဂုံတိတ်္ခါရှိတဲ့ထွက်ပေါက်တစ်ခုလို့ကျွန်တော်တို့မြင်တယ်ဘာကြောင့်လို့ဆိုတော့NLD နဲ့ဒေါန်ဆန်းစုကြည်မပါတဲ့အနာဂတ်နိုင်ငံရေးဟာကျွန်တော်တို့တည်တည်ငြိမ်ငြိမ်အေးအေးချမ်းချမ်းဖြစ်မှာမဟုတ်ဘူးဆိုတာကကျွန်တော်တို့ပြည်တွင်းကနိုင်ငံရေးအကြက်ခတ်တွေရောကဘာကဒီဟွာတွေရောမီဒီယာတွေရောလေ့လာသုံးသပ်တဲ့သူတွေရောသိတယ်လို့တရုတ်ကလည်းအဲ့ဒါကိုကောင်းကောင်းသဘောပေါက်တယ်ဒါကြောင့်တရုတ်ကဒီတစ်ခေါက်မှာဆိုလို့ရှိရင်ဟိုစစ်ကောင်စီဘက်ကရက်တယ်လို့ပရမမြင်ရပါမယ်အခုကသူကရှင်မျိုးကောင်းကောင်းကြီးသဘောပေါက်လာတဲ့အခါကျတော့ဒီတိုင်းလာဆက်သွားရင်သူတုံးမဲ့အနာကညီညီညွန့်နံမှုတွေကဒီအေးအေးချမ်းချမ်းဖြစ်မှာမဟုတ်ဘူးအန်ဒီယကင်းကြီးနဲ့လုံလုံချုံချုံဖြစ်မှာမဟုတ်ဘူးဆိုတော့သူကသဘောပေါက်လာတဲ့အခါကျ तू ကအနာကနိုင်ငံရေးမြမနိုင်ငံရေးမှာ NLD နဲ့ဒီဒေါန်ဆန်းစုကြည်တို့ကပါကိုပါရမယ်ဆိုတော့ဟာအဲ့ဒီအမြင်ခိုင်ခိုင်မာမာရှိထားဖို့ရ
သာတော့မြန်မာစစ်ကောင်းဆောင်ကိုအာဆီယံထိပ်သီးဆွေးနွေးပွဲမဖိတ်မဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဆွေးနွေးခဲ့တဲ့မြန်မာအရေးဆွေးနွေးခန်းကိုနားဆင်ကြရတာဖြစ်ပါတယ
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရာသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါ။လူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTOX 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ ကျူရူဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်ဗျာတော်ရရှိများရှင်။ VOA American တန်ရက်2020ခုနှစ်အောက်တိုဘာလ25ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 12133ည၊လိုင်းဒိုမီတာ40 kHz 8413ည၊လိုင်းဒိုမီတာ51 kHz 9809တို့ကနေဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့မြန်မာပြည်ကပေးစာသတင်းတွေတဲ့ကတုတ္တအပတ်စဉ်ကဏ္ဍတွေကိုနောက်ပိုင်းမှနားဆင်ကြရမှာပါ။အခုရင်းဆုံးတော့အပတ်စဉ်ကဏ္ဍသစ်ဖြစ်တဲ့ပြည်သွင်းနိုင်ရဲ့မြန်မာနိုင်ငံတွင်းကသတင်းမီဒီယာအခြေအနေအစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒီနေ့နစ်ဆန်ပိုင်းကလေးကဆရာနာတင်ထားတဲ့မြန်မာနိုင်ငံမှာနိုင်ငံရေးစီရေးပြိပခါတွေကသတင်းမီဒီယာလွတ်လပ်ခွင့်ကိုဘလို့ရိုက်ခတ်မှုဖြစ်စေပါလဲ။သတင်းစာဆရာပြည်သွေးနိုင်ရဲ့သတင်းဆောင်ပါကိုမအေးတန်နာကျော်နဲ့အတူတင်ဆက်ထားပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။ဒီပတ်တော့ဝါရပြန့်ချီမှုတရင်မာတရင်တူတွေရဲ့အန်ဒီရနဲ့ရင်ဆိုင်နေရတဲ့စစ်ကောင်စီရောက်ကမြန်မာနိုင်ငံအခြေအနေကိုတင်ပြကြပါမယ်။တရင်စာတွေကတမိုင်းကိုပြောနေကြတယ်လို့ဆိုပါတယ်ခင်ဗျာ။တရင်မီဒီယာတွေကိုပိတ်ပင်တာဟာတိုင်းပြည်ရဲ့နားမျက်စိတွေကိုဖောက်ထုတ်ရရောက်တယ်လို့ပြောဆိုလို့ရှိကြပါတယ်။အဲဒီလိုပါပဲလွတ်လပ်စွာရေးသားပြောဆိုခွင့်ဆိုတာဟာလည်းဒီမိုကရေစီရဲ့အခြေခံဖြစ်ပြီးလူအခွင့်အရေးတရက်ဆိုတာအားလုံးသိထားတဲ့အချက်ပါ။ဒါပေမဲ့လက်တလုံးမြန်မာနိုင်ငံရဲ့အခြေအနေတွေကတော့ဒီမိုကရေစီရဲ့အခြေခံအခွင့်အရေးတွေစိတ်သုံးနေတဲ့အပြင်သတင်းမီဒီယာလွတ်လပ်ခွင့်တွေပါဆုံးကျုံးနေတာကိုတွေ့ကြရမှာဖြစ်ပါတယ်။2021ခုနှစ်ဖေဖော်ဝါရီလတည်းရဲ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာမြန်မာနိုင်ငံတွင်းအခြေအနေရရဟာပိုလို့သာဆိုးရွားလာခဲ့ပါတယ်။စစ်တပ်ကနိုင်ငံတော်အာဏာကိုသိမ်းလိုက်တာနဲ့တပြိုင်နက်တည်ရှိပြီးသားလူမှုရေးစည်းပွားရေးနိုင်ငံရေးအထိုင်အားလုံးပြည့်ဝင်းသွားခဲ့ရပါတယ်။အဲ့ဒီအထဲမှာသတင်းမီဒီယာကဏ္ဍဟာလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။အာဏာသိမ်းပြီးနောက်ပိုင်းသတင်းဌာနတွေရဲ့လုတ်ပိုင်ခွင့်တွေပိတ်သိမ်းတာ၊သတင်းသမားတွေကိုဖမ်းဆီးထိန်းသိမ်းထောင်ချတာတွေကိုစစ်ကောင်စီကပြုလုပ်ခဲ့ပါတယ်။ဒါရင်မကသေးပါဘူး။2021ခုနှစ်မတ်လ10ရက်နေ့မှာ 70 မြန်မာနောင် DVB မြစည်းမနဲ့ခေတ်သစ်မီဒီယာစတဲ့သတင်းမီဒီယာ၅ခုကိုထုတ်ဝေခြင်းလုပ်ငန်းပိတ်သိမ်းကြောင်းစစ်ကောင်စီရဲ့ပြန်ကြားရေးဌာနကအမိန့်ထုတ်ပြန်ခဲ့တာကိုလည်းတွေ့ကြရမှာဖြစ်ပါတယ်။ဒါအပြင်သတင်းသမားအများပြားဟာလည်းဖမ်းဆီးထိန်းသိမ်းခြင်းခံခဲ့ကြရပါတယ်။2022ခုနှစ်ဖေဖော်ဝါရီလ1ရက်ကနေစက်တင်ဘာလကုန်ထိဖမ်းဆီးထိန်းသိမ်းခြင်းခံခဲ့ကြတဲ့သတင်းမီဒီယာသမားစုစုပေါင်း108ယောက်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်။နောက်ပိုင်းမှာဖမ်းဆီးထိန်းသိမ်းခြင်းခံရတဲ့သတင်းမီဒီယာသမားတချို့ကိုပြန်လွှတ်ခဲ့ပြီးမဲ့အောက်တိုဘာလဇန်ပိုင်းအထိသတင်းမီဒီယာသမား90ဟာဖမ်းဆီးထိန်းသိမ်းတရားစွဲဆိုခြင်းခံနေရတယ်ဆိုတာကိုမြန်မာ Press Freedom Index ဖွဲ့ရဲ့ website မှာဖော်ပြထားတာကိုတွေ့ရပါတယ်
။ဟုတ်ပါတယ်။အဲ့လိုမျိုးစစ်ကောင်စီရဲ့ထုတ်ဝေခွင့်လုပ်ငန်း license ပိတ်သိမ်းဖမ်းဆီးထိန်းသိမ်းမှုတွေကြောင့်သတင်းမီဒီယာသမားတွေဟာသတင်းရယူဖို့ပို့ပြော့ခက်ခဲလာကြပြီးတော့လုံခြုံမယ်လို့ယူဆရတဲ့နေရာတွေကိုရှောင်တိန်ပြီးတော့ဆောင်ရွက်နေကြရပါတယ်။သတင်းဌာနတွေဟာတရားဝင်ရက်တီဖို့ခက်ခဲလာပြီးတော့မြေအောက်ဒပိုင်းပုံစံရက်တီရတဲ့အနေအထားကိုရောက်ရှိနေတာပါ။သတင်းမီဒီယာသမားတွေလက်ရှိရင်ဆိုင်နေရတဲ့အခြေအနေတွေနဲ့ပတ်သက်လို့မြန်မာနောင်ရဲ့ editor ကိုစားနေဝင်းကအခုလိုရှင်းပြပါတယ်
။သတင်းလွှတ်လပ်ခွင့်နေရာပို့ပြီးတော့ဆိုးလာတဲ့သတင်းသမားတွေကိုပြင်မှတ်ထားဖန်ဆီးနှိပ်ကွက်တာတွေပေါ့နော်အမှုဖွင့်တရားစွဲတာတွေခံနေရတယ်။နောက်သတင်းနောက်တွေမီဒီယာတွေကလုံခြုံမှုမရှိတော့ဘူး။အဲ့လိုအဖမ်းခံမှာဆိုရင်ရတဲ့အတွက်ကြောင့်မလို့လုံခြုံမယ်လို့ယူဆတဲ့နေရာတွေကိုရှောင်ကတင်းရတာပေါ့။ရှောင်တင်းနေရတဲ့ခါကျတော့ဒီမြေပြင်သတင်းတွေကိုအနိကယူဖို့ဆိုတာခက်သွားပြီ။သတင်းမှန်ရဖို့ပြီးတော့သတင်းတွေကိုအတည်ပြုဖို့ဆိုတာလည်းခက်သွားပြီပေါ့။
ဒီလိုရဲ့ပြင်အင်တာနက်ဖြတ်တောက်ထားတော့သတင်းရင်းမြစ်တွေနဲ့ထိတွေ့ရင်သတင်းအချက်လက်တပ်ပုံရရှိရေးရုပ်သံရရှိရေးတွေကတော်တော်ကိုခက်ခဲတဲ့အခြေအနေတွေနဲ့သတင်းမီဒီယာသမားတွေရင်ဆိုင်နေကြရတာပါသတင်းသမားတွေဟာမြေပြင်သတင်းရယူဖို့တင်ခက်ခဲတာမဟုတ်ပါဘူးစစ်ကောင်စီတာဝန်ရှိသူတွေစီကပါသတင်းရယူနိုင်မှုဆက်သွယ်မေးမြန်းဖို့ခက်ခဲလာပါတယ် Sikansi letama, Benjay the Rintanaga, Drena Shinemueluta, Gojin Shigavari. A Drena Shinemueluko, Lilaji. Drena Unimo, Belau Kekesura, Trizaya Mapsipari. But Honesuin, Drena Shinemueta Yote, Drena Driha, through this inarigo, Pomolin, Mimianguin Yarechini Mahopau. Drena Dri, Migonigule, Dijare Pimu, Chijara Madriavau. The two didn't out to ye, Migunuha, Sikansi Luja, Minija, Esurama, Driailu, didn't out to Gapiawari. Tap in Towegun, Yotin, Kantayari, Drimidiariga, the Dinamari. 3 Drena Shinemago, Deaque Mishiagale, Drea Yun Nayetre, Chimari, Gantati to Coop, Siabiamari.
Dilu Kakerijong, Drimidiariha, Drema Maya Yuna, Yashi, the Drendugo, Dimabuna Darujong, Dremari, Drendu, Nia Yularago, Duni Yabare. ตระเหมารีมะลายตระเหมารีเนี่ยตระเหมฐานะฤยปอปิดุลุฤยะยงจีมุจาสิ้นละနိုင်เสียရှိပါတယ်အခုလိုตระเหมမှာရရှိနိုင်ဖို့လေယာနဲ့ဖြစ်နေချိန်မှာလူမှုကွန်ရက်မီဒီယာရဲ့လွှမ်းမိုးမှုကြီးမားလာတာကိုတွေ့ကြရမှာပါလူမှုကွန်ရက်မီဒီယာတွေပေါ်မှာစိတ်သက်စစ်ဆင်ရေးလို့ခေါ်တဲ့စိုက်ဝါးတွေကြဲကြဲပြန့်ပြန့်နေရာယူလာတာကိုလည်းတွေ့နေရပါတယ်ဥပမာပြောရရင်အာနာသိန်းစစ်ကောင်စီဝင်ဗိုလ်ချုပ်ကြီး Now the car, Don Sansuji had two dashia in Galango Pianaibu, Pujo Muji Mayon and a swing in the day. The car, Don Sansuji in the net, CRPH, PDF to a lawyer to go to Kambu, Sara Saja Sissin Isaya, Sai Wario, Sikonsi, now Sikonsi and Niza to Riga. He had just told you Nijara, you see the law. Sikonsi go Sanjan type well when he did. Nui Udo Lai and Azuri Jamale, Saida Sisi Isaya, Saiwari Lamuni Dago, Duini Yavare. A to the pin, Lumu Goya Mediago, don't chabi, Napel Longa, a bian in Saiwara Piande, a chain named Yugo, Sayalu Nivare. Dini Tago, Saisia Mamadida Sanjanga. Anna the impudent Nama, Mibian Dibueri a bian, Pandabian Dibueri by Bientan Laro, the Dain a Dune and Mari sweat hare, the Dainu Pompa Lare. Sikonsi begayo, Nui Udamari begava, Dishimbia Mugu Atu Laro, Achele Mayabuyo, Dijamanga de Punsu Shimbia Mune, Duisa Sinjin Dondamu Bindri Maba, Anela Bido, Bellai Muri Pilavare Lu, Duamingu Biovare.
Dadlin Pinade Sikonsine, Dolan Yeboma, Nolente Jima Pugrizama, Dremidiaga, Janja de Chinine, Jinsan Yaraba, Dreman Yashi Tavimele, Petaboya, Yeda Popiavo, a Ketun Yara Murile, Shielu, Yamana, Drinda Duga, a Kulu Piavai. Natonase, Yuka Wema, and I Yashi get a Meditu, CRPH, and Eugene Masetwe, Mabuwa Mao Supio, Lame Yetu Taresi.
ดูยาชีทาวาเร่ดามิเลเอ็ดริงูพอบยาวูมาพอบยาวูดอลีซินซังเกียมาเอลูตุเปียนเปียวเปียวมาเร่เบลูเวพีพีมีเดียสุรามีเดียลูกูโปรเฟชชั่นเนี่ยจะยัดอีลูกสองบุยาอารมณ์เอี้ยจีบาร์เร่เอริลูมียัดอีนายเอ็มลูกสองนายเอ็มไซด์อาซิสินอีสัญญาไซวารีดาลวามูบี ลูรีนี่เนี่ยว่ากูยงจียาร์มเลยวิ่งเข้ามาอยากพิลานในบาร์เลยลอลอเซ่ชินีรุยยามีมาในงานด้วยมาปุ๊บในมีเดียรุยเอ็คังกันด้าฮะแต่งงานนี่บียัดลูมียาลาออกแค่แค่เรื่องชินีบาร์ถ้าจะลูรีฮะแต่ยังชินีบุสุยอินออนไลน์มีเดียรุยกูเบอากูนี่จะอยากมาพิบาร์เลยเอริลูชินีมาลอลอลลันนูเบนยินยังอิสุยาสิจาร์เลยเพลย์บอยน์แต่เรื่องมามารียาเยสับเบลบูเดสกาลิกูกูกาจิมาร์เลยมารียาเยสักก้า ที่จะได้ขึ้นมาลุยฮะมาอยู่เฉยๆจริงกูด่าอยู่เฉยๆจ้าเร่ดูสูรุรากะลุยเอาเส้นสีฮะดูรู้ยัดที่ไปกันด้วยปากูมาแต่จ้าส่วนเนี่ยอยู่เฉยๆอาทงมุมเล่าจ้ารอบเอ้กูมีสิ่งที่มายาวล่ะเร่พันดาบีบอกกะแต่เรื่องเช่นเลือดดีกูด่าลุยรู้เลขันต์พอดูได้เลยลีทารุยทงอัลลานัยเดลุสูรุราพิบาร์เอ้ถ้าจะมุดเรื่องยาอยู่บุกเข้แต่เรื่องดูเลือดที่บุกเข้แต่เรื่องทานารุยที่ยาวเงียดีบุกเข้นี่เดียมีมาในงานลุยมา
ตรีมาตรีดูดูเยอันเดียไปเล่าดอกมีอาเมสูระมันซาลุยานในบาลีเมฆมีอาถ้าเราตรีนสาสยาปีด้วยนายตรีสามากุนหาสิงเกียร์อาพิปาริชิคู่เราอบาสิงกันาดคู่พิเตมีมาปีกาปีสาสีสิงกุนหาสิงใจมาบะไม่อีตนาเจ้าสีสิงติเสตชาบาริ
ဖေးနေကင်းရှင်းပြီးမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ဖြစ်ပါစေတော်ရရှိပါရှင်။ VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ၊အီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်။နောက်ပိုင်းမှာတော့ VOE တိချစ်တော်ရရှိနေကိုမြစ်တာတိလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖျော်ဖြေပေးဦးမှာဖြစ်ပါတယ်။အခုအရင်ဆုံး Messenger ကနေပြောစာတို့လေးတစ်ချောင်းနဲ့ရေးလာတဲ့သွားရှင်ရဲ့စာနဲ့စာချင်ပါတယ်ရှင်။ဒီသွားရှင်ကပိုင်စင်ဖြိုးဆိုတဲ့သွားရှင်မှာသူကအချိန်နဲ့တပြေးညီသတင်းမှန်တွေကိုပို့ပေးနေတဲ့ video ကိုအထူးကျေးဇူးတင်ရှိနေလျက်ပါတဲ့။ဟုတ်ကဲ့။သွားရှင်ပိုင်စင်ဖြိုးဖြစ်ပါလေ။ကျမတို့ video ကအခုဆိုရင် radio ထုတ်လွှင့်ချက်တွေကိုလည်းရုပ်မြင်သံကြားနဲ့ပါဖန်ယူကြည့်ရှုနိုင်အောင်စီစဉ်ပြီးတော့ထုတ်လွှင့်ပေးနေပါတယ်နော်။ဆိုလိုတာကရေဒီယိုကနေပြီးတော့လေထုံးစံအတိုင်းတနာရီစာတနေ့ကို2ချိန်မနေ့နဲ့ညနေထုတ်လွှင့်ပေးနေတာကိုရေဒီယိုကနေဖန်ယူနားဆင်နိုင်တယ်လို့အဲ့ဒီရေဒီယိုထုတ်လွှင့်ချက်ကိုပဲ Facebook တို့နောက်ပြီးတော့ကျမတို့အခုတင်ဆက်ပေးနေတဲ့လူလူမိတ်ဆွေရုပ်တံ line တို့ကဆိုရင်တော့ရေဒီယိုတင်ဆက်နေပုံကိုရုပ်တံနဲ့ပါဖန်ယူကြည့်ရှုနိုင်အောင်လို့စီစဉ်ပေးထားတာပါအခုတော့ရရှိတဲ့စာတွေကတော့ဒီလိုမျိုးထုတ်လွှင့်ပေးနေတာကိုသဘောကျတယ်ဆိုပြီးရေးလာတဲ့သွားရှင်တွေရဲ့စာတွေညပါတယ်နော်
ကျွန်တော်ကတော့မဆုမြန်မွန်တို့မမသစင်အောင်တို့ဒေါ်ခင်မျိုးသက်တို့နဲ့ကိုကျော်ကျော်သိန်းတို့ရဲ့အတန်းကိုအရန်သဘောကျပါတယ်ဗျအခြားအစီအစဉ်တင်ဆက်သူတွေကိုလည်းအားပေးနေပါတယ်ခင်ဗျမဆုမြန်မွန်ကိုရေဒီယိုအစီအစဉ်တွေမှာသတင်းတင်ဆက်ပေးဖို့တောင်းဆိုခြင်းပါတယ်အင်တာဗျူးတွေလုပ်ပေးတဲ့အခါမှာလည်းအားပေးနေပါတယ်ခင်ဗျညပိုင်းအစီအစဉ်ကိုရုပ်တံနဲ့တွဲဖက်ပြီးတင်ဆက်ပေးတာကျေးဇူးတင်ပါတယ်ဗျမနေ့ပိုင်းစကလေးကပင်နေစလွှင့်မလဲဆိုတာမျှော်နေမိခဲ့တာပါတယောက်နဲ့တယောက်လက်ကလေးတွေပြပြီးသတင်းဖတ်တာအမှားယွင်းနေတာကိုတွေ့ရပါတယ်အဲ့ဒီလိုအချက်ပြပြီးအခြေဆန်းပြီးအောင်လုပ်သတင်းတွေတင်ဆက်တာကကြစ်စရာကောင်းတဲ့အမှုအကျင့်လေးအဖြစ်မြင်မိပြီးအယံသဘောကျမိပါတယ်မဆုမွန်ပြုံးပြုံးလေးနဲ့အစီအစဉ်မှုပြုလုပ်တာသဘောကျပါတယ်ကြီးရှုသူကိုအေးချမ်းစေတယ်လို့ခံစားရပါတယ်တနေ့တနေ့ဘယ်သူတွေများအစီအစဉ်တင်ဆက်မလဲဆိုတာစောင့်မျှော်ရတာကအလို့တစ်ခုပါပဲ VOA ဝိုင်းတော်ကြီးဝိုင်းတော်သားအားလုံးကျမ်းမာရှင်လန်းပြီးဆန္ဒနဲ့ဘဝတထက်တည်းပြည့်စုံနိုင်ကြပါစေ
အေရီတိုင်းကကိုအောင်မျိုးအီးမေးလ်ရေးပို့လိုက်တာဖြစ်ပါတယ်ကိုအောင်မျိုးပြောတာမှန်ပါတယ်နော်ကျမတို့ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ bambiset@voanews.com ကိုအီးမေးပို့တယ်ဆိုရင်တရုံလုံးဖတ်လို့ရတာပါဒါကြောင့်မလို့ဒီတစ်ခါဆလာတော့လဲကျမတို့ရဲ့ editor anti လုံးအများခေါ်တော့ anti docking ဆိုဝင်ပါအဲ့ anti docking ဆိုဝင်ကမတော်တဆကျမအိတ်ဆောင်မမြင်ပါဆိုလို့ဆိုပြီးတော့ကျမစီကိုတော့မှဒီ email ကိုထပ်ဆင့်ပြီးတော့ပို့ပေးလာတာဖြစ်ပါတယ်။ဒါကတရုံလုံးအဲ့ဒီစာကိုဖတ်လို့ရတယ်ဆိုတော့ဥပမာဖြစ်ပါရဲ့နော်။ဒီလိုကျမတို့ရဲ့ radio ထုတ်လွှင့်ချက်တွေကိုရုပ်မြင်သံကြားနဲ့ဖန်ယူဖို့စိတ်ဝင်စားတဲ့သူတွေအနေနဲ့ကျမတို့ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကို24နာရီပတ်လုံးဖန်ယူကြည့်ရှုနိုင်တဲ့လူလူမိတ်ဆွေရုပ်တံ line ကနေပြီးတော့ကြည့်ရှုပါလို့ပြောချင်ပါတယ်ရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ radio အစီအစဉ်လေးပြင်ကျမတို့နောက်ဆုံးရသတင်းတွေနောက်ပြီးတော့အာရှဒေတာနဲ့ကမ္ဘာတစ်လောကအချိန်နဲ့အမျှဖြစ်ထွန်းမှုရုပ်မြင်သံကြားသတင်းတွေကိုလူလူမိတ်ဆွေရုပ်တံလိုင်းမှာဖန်ယူကြည့်ရှုနိုင်တာပါ Yutelsat 70B Asia Bing Joru Channel 101ဒါမှမဟုတ်ရင် Thaicon 6 Joru Channel 123တို့ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်ကျမတို့အသေးစိတ်ကိုလည်းကျမတို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာဖော်ပြပေးထားသလိုကျမတို့ VOA မြန်မာပိုင်းရဲ့ Internet စာမျက်နှာပေါ်မှာလည်းတွားပြီးတော့ကြည့်ရှုနိုင်ပါတယ်နော်နောက်ထပ်ဝင်းကျော်ဝင်းဆိုတဲ့တော်ရရှင်ကတော့ရေဒီယိုကနေနားဆင်အားပေးနေသူဖြစ်ပါတယ်
။ဖုန်းမမိတဲ့အရမှန်နေရလို့ရေဒီယိုကိုနားထောင်ဖြစ်ပါတယ်။ VOE line တစ်ခုတည်းကြောက်ချဖမ်းထားတယ်။နေတိုင်းနနေ့တိုင်းညတိုင်းနားထောင်ဖြစ်တယ်။အရင်က BBC နားထောင်တာများတယ်။1988အလွန်ကပေါ့။အခုတော့ VOE တစ်ခုပဲနားထောင်ပါတယ်။ဂျမားရေးစီးပွားရေးနိုင်ငံရေးနေ့စဉ်ထိတ်တန့်ရောက်တဲ့ရင်အားလုံးအဆင်ပြေပါတယ်။ကိုရနိုင်ရဲ့အားကစားကဏ္ဍရောပေါ့။တရင်ပြောသူတွေကနန်းဟော်မလားနန်းဟောင်လားသူ့ကိုအမှတ်ပြစ်ပေးတယ်စကားပြောမြန်တယ်အမားနေတယ်ညံပေမဲ့အမားအွင့်မပါတော့လောက်ပဲနောက်ကိုကျော်ကျော်သိန်းစုမွန်အင်ဂျင်နိုင်ဂူဇော်ဝင်းလိုင်းကောင်းကြပါလေအစီအစဉ်ပိတ်ခန့်ပြီးနောက်ဆုံးဆူတောင်းပေးကြတဲ့အစီအစဉ်မှုထဲမှာပြည်သူကိုမျက်နာမူပြည်သူအပူကူးယူလို့အောင်မြင်မှုပန်းတိုင်လန်ကိုင်းနိုင်ပါစေအောင်မြင်မှုရပါစေဆူတောင်းပြီးသူတွေကိုလှိုက်လိုက်လဲလဲဂျေစုတင်ပါတယ်စုမွန်ဆူတောင်းလဲပါပါတယ်နော်အော်ငါတို့ကဒေါ်ခင်ဆိုးဝင်းခစ်ကလေးကနားထောင်နေတဲ့သူတွေပါကျမ်းမာချမ်းသာကြပါစေ
ဟုတ်ကဲ့အန်တီဒေါ်ခင်ဆိုးဝင်းခစ်တွေကနားဆင်အားပေးလာတဲ့သွားရှင်ဖြစ်ပါတယ် internet မရတဲ့နေရာမှာကတော့ radio တွေကဒီသောရရှင်ပြောသလိုပဲဘယ်နေရာကမဆိုဖမ်းယူနိုင်တဲ့အတွက်ကြောင့်မလို့ဒီ radio လေးတွေကိုတော့ဘယ်တော့မှဖြစ်ပယ်လို့မရပါဘူးเนาะအခုလိုမျိုးနှိပ်ရှေ video ကိုအားပေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်ကျမတို့ရဲ့သတင်းတွေကိုသောရရှင်နေကြားခြင်းတဲ့သတင်းရောမကြားခြင်းတဲ့သတင်းရောနေ့စဉ်ဖြစ်ပေါ်နေတဲ့သတင်းတွေကိုကျမတို့ဒီ video ကတင်ဆက်ပေးနေရတာဖြစ်လို့ကျမတို့အနေနဲ့ကတော့အားလုံးကိုကျေးမာပါစေမင်္ဂလာရှိပါစေလို့ပဲအဝေးကနေဆုတောင်းပေးနေရပါတယ်ကျမတို့ရဲ့အခုလိုနှုတ်ခွန်းစကားကြောင့်စိတ်ချမ်းမြေ့ရပါတယ်ဆိုလို့လည်းအထူးဝမ်းသာပါတယ်နော်သူရအောင်ဆိုတဲ့တော်ရရှင်ကတော့ VOE ကိုနေ့တိုင်းနားဆင်နေပါတယ်ဒီတော်ရရှင်က
VOE ခင်ဗျာကျွန်တော်နေ့တိုင်းမနေ့6နိုင်ကနေ9နိုင်ည9နိုင်ကနေ10နိုင်တရင်အမြဲတမ်းနားထောင်ပြပါတယ်ကျွန်တော်စိတ်ထဲမှာတခုပြောချင်တာက VOA အနေနဲ့နှစ်ဖက်ရှင်ပြပြီးတင်ဆက်ပေးပါဦးဥပမာ PDF နဲ့စကားစတိုက်ပွဲဖြစ်တယ်စကားစဘက်ကဘလောက်ကြတယ်လို့ PDF ကပြောတယ်လို့တင်ဆက်နေမဲ့အစားသူတို့ထိန်းချုပ်ထားတဲ့ MRTV နဲ့မြဝတီ၈နိုင်သတင်းမှာပါတဲ့သတင်းတွေနဲ့ရှင်ပြီးတင်ဆက်ပေးခြင်းပါတယ်မစိုးရိမ်တိုက်အကြောင်းလို့ပေါ့ဗျာနှစ်ခုကိုရှင်ပြီးပြတော့သတင်းသိကျင်နေတဲ့ကျွန်တော်တို့လိုလူတွေအတွက်ပိုပြီးသတင်းကတိကျပြီးတော့စိတ်ချရတာပေါ့ဗျာ VOA ကိုအင်တာနက်ဖြတ်ထားတော့ကလည်းရေဒီယိုအမြန်ဝယ်ပြီးလွှင့်မဲ့အချိန်လေးတွေကိုစောင့်ပြီးနားထောင်ခဲ့ရတာပါအခုလိုတခြားမီဒီယာတွေက15မိနစ်မိနစ်30လောက်လွှင့်နေတဲ့အချိန်မှာတနအီတိတိသတင်းတွေကိုအများကြီးလွှင့်ပေးနေတဲ့အတွက် VOA ကိုကျေးဇူးအများကြီးတင်မိပါတယ်အမြဲလေးစားလျက်ပါ
သူရအောင်ဆိုတဲ့သရရှင်ရေးလာပါတယ်ဟုတ်ကဲ့ပါအခုလိုနားဆင်အားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်သတင်းနဲ့ပတ်သက်လို့အကြံပြုလာတဲ့အတွက်လည်းအထူးကျေးဇူးပါနော်ဒီသောရရှင်ကိုသူရအောင်ကသတင်းတွေကိုဒီမနေ့6နာရီ9နာရီရော9နာရီနဲ့10နာရီရောအမြဲနားထောင်ဖြစ်ပါတယ်ဆိုလို့အခုအင်တာနက်လည်းပြန်ရနေပြီမလို့ Facebook ကနေလည်းပြန်ပြီးတော့နားထောင်လို့ရပြီထင်ပါရဲ့နော်ဒါကြောင့်မလို့ကျမပြောချင်တာက Facebook ကနေပြီးတော့ပြန်ပြီးတော့နားထောင်နေဆိုရင်ကျမတို့ရဲ့မနေ့ပိုင်းရေဒီယိုအစီအစဉ်တွေကိုရုပ်မြင်သံကြားဖြစ်နေပါရုပ်ပါမြင်လို့ရအောင်ထုတ်လွှင့်ပေးနေပါတယ်ရှင်ဒီအစီအစဉ်တွေကို Facebook ကမဟုတ်ဘဲနဲ့ Satellite စလောင်းဂျိုရူကနေပြီးတော့လည်းဖမ်းယူကြည့်ရှုနိုင်ပါတယ်เนาะကျမတို့အဲ့ဒီအစီအစဉ်တွေနဲ့ပတ်သက်တဲ့ဖမ်းယူလို့ရရှိမယ်ဒီ Satellite အသေးစိတ်အချက်လက်နဲ့ပတ်သက်လို့ကျမတို့ View မြန်မာဝင် Web ဆာမျက်နှာပေါ်မှာလည်းတင်ထားပါတယ်ရှင်နောက်ပြီးတော့ကျမတို့ရဲ့ Facebook ဆာမျက်နှာပေါ်မှာလည်းတင်ထားပေးပါတယ်เนาะအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်နောက်ထပ်တော်ရရှင်တရားကတော့ဆေကျော်တက်ထဲက VOA ကိုနားဆင်လာခဲ့သူပါတဲ့
မင်္ဂလာပါ VOA မြန်မာပိုင်းဝိုင်းတော်သားများခင်ဗျာဒီစာဟာကျွန်တော် VOA ကိုဒုတိယအကြိမ်စာရေးလိုက်တာဖြစ်ပါတယ်ကျွန်တော် VOA ကိုနားဆင်လာခဲ့တာဆေကျော်တက်ထဲကရန်ကုန်မြို့ပေါ်ကိုရောက်လာတဲ့နောက်ပိုင်းအခုချိန်အထိ online ကနေအမြဲမပြတ်နားထောင်နေပါတယ်ကျွန်တော်မွေးရမည်ဖြစ်တဲ့မွန်ချောင်းဝချေးရွာဟာ internet ဖုန်းလိုင်းတွေမမီတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမင်းပြားမြို့နယ်နဲ့ချင်းပြည်နယ်တောင်ပိုင်းနဲ့ရခိုင်ရိုးမှကိုလုံးတောင်တန်းတွေကြားမှာတည်ရှိပြီးတော့ရဟခေါင်တဲ့ဒေသဖြစ်တဲ့အတွက်အဲ့ဒီဒေသမှာရှိတဲ့ကြေးရွာတွေအနေနဲ့လက်ရှိဖြစ်ပျက်နေတဲ့မြန်မာသတင်းကမ္ဘာသတင်းအစုံလင်ကိုသိရှိနိုင်ဖို့ရေဒီယိုလိုင်းကတစ်ဆင့်မနက်တိုင်းညတိုင်း VOA အတန်လွင့်ချိန်ကိုအားကိုးတကြီးစောင့်မျှော်နားဆင်ကြပါရစေ။ဒီအတွက် VOA ကိုကျေးဇူးတင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ပိုင်းတော်သားများအားလုံးကျမ်းပါပါစေ။
ရန်ကုန်ကိုရောက်နေတဲ့ဆလိုင်းအောင်မြင့်ထံဆိုတဲ့သောရရှင်ဖြစ်ပါတယ်ရှင်။သူကတချင်းလေးတစ်ပုတ်လဲထုတ်လွှင့်ပေးပါဆိုပြီးတော့မြစ်တာတေးလက်ဆောင်လဲတောင်းလာပါတယ်။ဟုတ်ကဲ့အစီအစဉ်ဒီမပြီးဆုံးခင်မှာထုတ်လွှင့်ပေးပါမယ်နော်။သောရရှင်ရဲ့ပေးစာတွေကိုဒီဒီဘက်ဒီမှာလည်းရက်ချင်ပါတယ်။တေးတောင်းလာတဲ့သောရရှင်ဒီကိုနောက်ပိုင်းမှာမြစ်တာတေးလက်ဆောင်တချင်းလေးနဲ့ဖြောပြပေးမှာဖြစ်ပါတယ်ရှင်။ Tomorrow View ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်famisetvoanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှကြိုးစွနေပါတယ်ရှင်ကျောကနာပထမပိုင်းအစောပိုင်းကရေးသွားတဲ့အခုရန်ကုန်ရောက်နေပြီဆိုတော့သောရရှင်စလိုင်းအောင်မြင့်ထံတောင်းဆိုတဲ့တချင်လေးထုတ်လွှင့်ပေးခြင်းပါတယ်။ဒီတော်ရရှင်ကအစိုးရမျိုးကြီးရဲ့ရိုးရှင်းသောဘဝတချင်လေးထုတ်လွှင့်ပေးပါတယ်။သူရဲ့မွန်ချောင်းကျေးရွာကကျေးရွာသူကျေးရွာသားတွေအတွက်ညဘက်အစီအစဉ်မှာနားဆင်နိုင်ဖို့ထုတ်လွှင့်ပေးဖို့တောင်းဆိုခြင်းပါတယ်။ဟုတ်ကဲ့ဒီတော်ရရှင်စလိုင်းအောင်မြင့်ထံတောင်းဆိုထားတဲ့ရိုးရှင်းသောဘဝဆိုတဲ့တချင်လေးနဲ့တော်ရရှင်ဒီကိုဒီတစ်ပတ်ဖျော်ဖြေပေးခြင်းပါတယ်ရှင်။မျိုးကြီးတည်ဆူထားတဲ့တချင်လေးအားလုံးနှစ်ချိုက်ခံစားနိုင်ပါစေနော်။
တလီမတယောက်ထဲနေတနေ့ကုန်စုံကြည်စံကြည်လောက်ကြတယ်ငါလေးရှေ့ဆရာမျက်နှာပြအားပြည့်ချင်တယ်နေအောင်ကြည်မဟုတ်လဲပဲအကျေစင်လောက်တော့ငါရဲ့လက်ကန်တွေအကိုတဆွမ်းတော့လေးရောင်အနှွေးတပိကေတယ်အရှင်ဝင်နေShe let me name mare to the low I know a song up a wago ayo ta so ne bo And I is a kanya ga shapa lule a go bo wago say chai ne lai ayo selo ne pawa ga kaung so mo
Yoji ti su tha ye yoshin no bo wa so le ti chin go na shin ge cha ya da ba မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရှင်းဖွင့်စာတွေနဲ့တည်တခြင်းတောင်းလာတွေကိုတင်းင်းတွေနေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်ကြီးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနာဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထဲဓာတ်ရိုက်နာဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါရဲ့နော်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ကျမအေးတနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်ရဲ့အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
မရေးတန်တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာသတင်းပတ်ဆင်ခန်းနာကိုနားဆင်ခရတာဖြစ်ပါတယ် VOA ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးသောရရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်သောရရှင်တို့စီကဝေဖန်အကြံပြုချက်တွေကို VOA မြန်မာပိုင်းအစီအစဉ်ကချိုးဆိုပါတယ်ရှင်အခုကတော့သတင်းတွေတဲ့ကသုတသတင်းပတ်ဆင်ခန်းနာကိုဆက်ပြီးထုတ်လွှင့်ပေးပါမယ်သတင်းတွေမှာမကြာခဏဆိုသလိုတွေ့မြင်ကြရတဲ့အဂတိလိုက်စားမှုစရာတွေနဲ့ပတ်သက်ပြီးကမ္ဘာပေါ်မှာရှိတဲ့နိုင်ငံတွေထဲမှာဒီနှစ်ပိုင်းတွေအတွင်းဘယ်နိုင်ငံတွေကအဂတိလိုက်စားမှုအများဆုံးလဲဆိုတာကိုမညွညွလွင်ပြောပြပေးထားပါတယ်ရှင်
ပြန်လို့ခေါ်တဲ့အာဂတိလိုက်စားမှုနဲ့ပတ်သက်တဲ့အချက်လက်တွေကိုလေးလာစုဆောင်းတဲ့အဖွဲ့ကြီးက2020ခုနှစ်တစ်နှစ်လုံးစုဆောင်းထားတဲ့အချက်လက်တွေအရကမ္ဘာပေါ်ကနိုင်ငံပေါင်း180ကျော်ရဲ့အာဂတိလိုက်စားမှုအနေအထားကိုဖော်ပြတဲ့စာရင်းကိုထုတ်ပြန်ခဲ့ပါတယ်။ CPI အနေနဲ့နိုင်ငံတွေရဲ့အာဂတိလိုက်စားမှုအနေအထားစစ်တမ်းကောက်ယူတဲ့နေရာမှာအမှတ်တရအထိသတ်မှတ်ထားပြီးရရှိတဲ့ဘက်ဆုံအချက်လက်တွေရဲ့အမှတ်အနေအထားနဲ့နိုင်ငံအလိုက်အာဂတိလိုက်စားမှုအနည်းအများကိုသတ်မှတ်ထုတ်ပြန်တာဖြစ်ပါတယ်။ဒီ CPI စာရင်းထဲမှာတော့ဆိုမားလီးယားနိုင်ငံဟာကမ္ဘာပေါ်မှာအာဂတိလိုက်စားမှုအများဆုံးနိုင်ငံဖြစ်ပါတယ်။အာဖရိကတပ်ရဲ့ဥဂျူဒေသလို့ခေါ်တဲ့နေရာမှာရှိပြီးလူဦးရေ16သန်းနီးပါးရှိတဲ့ဆိုမားလီးယားဟာသတ်မှတ်ထားတဲ့အမှတ်တရမှာ6မှတ်ပေးရရှိပြီးအခုလိုအာဂတိလိုက်စားမှုအများဆုံးအဆင့်မှာရှိနေတာပါအာ ာဖရိကတိုက်ထဲမှာပဲရှိတဲ့တောင်ဆူဒန်ကလည်းဆက်နှမတ်နဲ့အာဂရိလိုက်စားမှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။တောင်ဆူဒန်ဟာ2019ခုနှစ်ကုလသမဂ္ဂကထုတ်ပြန်တဲ့ကမ္ဘာပေါ်ကပျော်ရွှင်စရာအကောင်းဆုံးနိုင်ငံတွေစစ်တမ်းမှာတတိယအနိုင်ဆုံးနိုင်ငံဖြစ်တယ်လို့ကမ္ဘာငြိမ်းချမ်းမှုစစ်တမ်းနိုင်ငံတွေစီးရင်မှာလည်းတတိယအနိုင်ဆုံးအဆင့်မှာရှိနေတာပါ။အာရှတိုက်အနောက်ဘက်မှာရှိတဲ့ဆီးရီးယားနိုင်ငံကတော့သမတ်အမှတ်တရမှာ73မှတ်ရရှိပြီးအာဂတိလိုက်စားမှုတတိယအများဆုံးနိုင်ငံစီးရင်မှာရှိပါတယ်။ဆီးရီးယားနိုင်ငံဟာပြည်တွင်းစစ်ကြောင်နိုင်ငံရဲ့လူဦးရေတဝက်လောက်ဟာအိုးမဲ့အိမ်မဲ့ဘဝနဲ့နေထိုင်နေကြရတာပါ။ဒီနိုင်ငံတွေလိုအာဂတိလိုက်စားမှုအများဆုံးနိုင်ငံစီးရင်တွေထဲမှာပါတဲ့တခြားနိုင်ငံတွေကတော့ယီမန်၊အက်ကွာဒိုရီယာ၊ဂီနီ၊ဗင်နီဇွဲလာ၊အာဖဂန်နစ္စတန်၊ဆူဒန်၊လစ်ဗျာ၊မြောက်ကိုရီးယားနိုင်ငံတွေဖြစ်ကြပါတယ်မြန်မာနိုင်ငံတည်ရှိတဲ့အရှေ့တောင်အာရှအာဆီယံနိုင်ငံတွေထဲမှာတော့2020ခုနှစ်အတွင်းစီးရင်အချက်လက်တွေအရကမ္ဘောဒီးယားနိုင်ငံကသတ်မှတ်အမှတ်တရမှာ20ရရှိပါတယ်ဒါကြောင့်အရှေ့တောင်အာရှမှာတော့ကမ္ဘောဒီးယားနိုင်ငံကအာဂတိလိုက်စားမှုအများဆုံးနိုင်ငံဖြစ်ပါတယ်လောင်နိုင်ငံနဲ့မြန်မာနိုင်ငံကတော့29မှတ်စီနဲ့အရှိတောင်အာရှမှာအာဂတိလိုက်စားမှုဒုတိယအများဆုံးနိုင်ငံတွေအဖြစ်သတ်မှတ်ခံရပါတယ်။စံသတ်မှတ်ချက်ရမှန်အများဆုံးရပြီးကမ္ဘာမှာအာဂတိလိုက်စားမှုအနည်းဆုံးနိုင်ငံတွေကတော့ဥရောပတိုက်ကဒိန်းမတ်နိုင်ငံနဲ့ပစိဖိတ်သမုဒ္ဒရာအနောက်တောင်ဘက်မှာရှိတဲ့နယူးဇီလန်နိုင်ငံတို့ဖြစ်ပါတယ်။အဲ့ဒီနှစ်နိုင်ငံဟာအမှတ်တရသတ်မှတ်တာမှာ89မှတ်စီရပြီးအာဂတိလိုက်စားမှုအနည်းဆုံးနိုင်ငံတွေအဖြစ်သတ်မှတ်ခံရတာပါ။ဒီနိုင်ငံတွေလိုပဲအာဂရိလိုက်စားမှုအ ਨੇ ဆုံးရှိတဲ့ထိတ်ဆုံးနိုင်ငံတွေစီးရင်မှာပါတဲ့တခြားနိုင်ငံတွေကတော့ဖင်လန်၊ဆွီဒင်၊ဆွစ်ဇာလန်၊စင်ကာပူ၊နော်ဝေး၊နယ်သာလန်၊ဂျာမနီနဲ့လူဇင်ဘတ်နိုင်ငံတွေဖြစ်ကြပါရဲ့ရှင
်။မညညလွင်စီစဉ်တင်ဆက်တဲ့သတင်းတွေလက်ခသုဒသတင်းဘတ်ရှင်ကဏ္ဍကိုနားဆင်ခဲ့ကြတာဖြစ်ပါရဲ့ရှင်။တင်းနယ်လာနေမနေ့ခင်းအတွက်သတင်းဘတ်ရှင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးပါမယ်ရှင
်။88မျိုးဆက်ကျောင်းအနာခေါင်းဆောင်သူဖြစ်တဲ့ကိုချင်းမီခေါ်ကိုကျော်မင်းဦးဟာရန်ကုန်တိုင်းဒဂုံမျိုးတင်မြောက်ပိုင်းကနေအိမ်တိန်မှာအောက်တိုဘာ23ရက်ညပိုင်းကစစ်ကောင်စီလုံခြုံရေးတပ်တွေရဲ့အင်အားသုံးဖမ်းဆီးတာကိုခံခဲ့ရပြီးဖန်စီစင်ကရခဲ့တဲ့ဒဏ်ရာတွေကြောင့်ဆေးရုံတင်ခဲ့ရပါတယ်။ကိုချင်းမီးရဲ့ဇနီးဖြစ်သူမန်နီလာသိန်းကိုမကြသေးခင်ကဆက်သွယ်မေးမြန်းရမှာတော့သတိပြန်ရနေပြီလို့သိရပါတယ်။ဒါပေမဲ့စစ်ကောင်စီလုံခြုံရေးတပ်တွေရဲ့ဖန်စီခံရသူတွေကိုနှိမ့်မနှိမ့်ဆက်မှုတွေရှိနေတယ်ဆိုတဲ့သတင်းတွေကြောင့်စိုးရိမ်စိတ်ပူနေကြောင်းပြောပါတယ်။မြန်မာအာဏာသိမ်းစစ်ကောင်စီအနေနဲ့အာဆီယံကနေချမှတ်ထားတဲ့မြန်မာနိုင်ငံဆိုင်ရာသဘောတူညီချက်၅ချက်ကိုတတ်နိုင်သမျှပူးပေါင်းဆောင်ရွက်ပါမယ်လို့တနင်္လာနေ့မှာကြေပြူပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့တောက်ကြနေတုန်းကတော့မြန်မာနိုင်ငံကိုထိပ်သီးအစည်းအဝေးတက်ခွင့်မပေးတဲ့အာဆီယံရဲ့ဆုံးဖြတ်ချက်ဟာအလုံးသဘောတူဆုံးဖြတ်ချက်ချရင်းနဲ့ဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်မဆွတ်ရေးဆိုတဲ့အာဆီယံရဲ့ဗရင်းချင်းပါအချက်တွေနဲ့မကပ်ညီဘူးလို့တုံ့ပြန်ပြောဆိုခဲ့တာပါ။ထိုင်းနိုင်ငံနဲ့က UN မြေကြောင်းမှာတည်ဆောက်မဲ့အငင်းပွားပွဲရေလွှဲဆယ်စီမံကိန်းကိုထိုင်းစစ်တော်ကနှစ်ကြိမ်တိုင်တိုင်ပယ်ချခဲ့ပေမဲ့တရုတ်ကုမ္ပဏီတစ်ခုကတာဝန်ယူတည်ဆောက်ဖို့အတွက်ကမ်းလှမ်းခဲ့တဲ့နောက်မှာတော့စက်တင်ဘာလထဲမှာပဲထိုင်းတဘာဝဝန်ကျင်ဆိုင်ရာဘုတ်အဖွဲ့ကဒီစီမံကိန်းအတွက် EIA တဘာဝဝန်ကျင်ပေါ်တည်ရမှုအလားအလာတင်ပြချက်ကိုလက်ခံအတည်ပြုပေးလိုက်ပြီဖြစ်ပါတယ်။ဒီစီမံကိန်းဟာထိုင်းမြန်မာနယ်စပ်နားကတောင်ရင်မြေဒေသဝင်နဲ့ UN မြေကြောင်းကနေဘူမိပေါ်ရေလောင်ကန်စီကို38မိုင်အရှေ့လောက်မြောက်ရေပိုက်တင်နဲ့ဆက်သွယ်မဲ့အကျော်ကြီးမားတဲ့ထိုင်းနိုင်ငံရဲ့ပထမဆုံးစီမံကိန်းလည်းဖြစ်ပါတယ်။ကမ္ဘာပိုလီယိုရောဂါနဲ့ဝေါ်ပိုလီယိုဒေးဖြစ်သတ်မှတ်ထားတဲ့အောက်တိုဘာ24ရက်မှာဒီရောဂါဖြစ်ပွားမှုရှိစေနိုင်ငံနှစ်နိုင်ငံကတော့ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေဖြစ်ပါတယ်
။နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါခင်မြို့သက်ပြောပြပေးခဲ့တာပါရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Kevin Fowler နဲ့ Darren Smith တို့ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထုတ်လွှင့်မယ့်အစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOE ကိုနားဆင်တဲ့အတွက်ထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါ
This program has